င်္ဂလာမနက်ခင်းပါရှင် VOA American အသံရဲ့2024ခုနှစ်မေလ15ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်တိုင်းဒိုမီတာ24.50 ဟိုင်းလာမီတာ190အထိကနေတိုက်ရိုက်ထုတ်ဝေနေပါပြီ။ကျွန်မသင်ကြားထိုက်ပါရှင်
Robert the White is resisted ရဲ့စီးလှုပ်ရှားမှုတိုးမြင့်လာတာကိုသူ့အနေနဲ့ထိလန့်တုံ့လုံးမိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။တမရဟောင်းထရမ့်ရှင်းနေဖြစ်ခဲ့တဲ့ Michael Cohen ဟာတမရထရမ့်ကိုဆွဲဆုထားတဲ့အမှုရဲ့တက်တည်ဖြစ်နေအခုအင်္ဂါနေ့မှာတရားရုံးကိုထပ်မံအစ်စ်ခံပါတယ်။ရခိုင်မြောက်ပိုင်းရွန်ဂျာကြက်တဲအချိန်ကြီး9နှစ်ရောက်လာတဲ့အချိန်မှာပဲဒုက္ခသည်တွေအတွက်လိုအပ်ချက်ရမုံငွေတိတိသာကျဆင်းလာတယ်လို့နားနိုင်ငံပူးတွဲကြေညာချက်မှာဖော်ပြပါတယ်။
ပေါ်ရည်ပြင်းထန်နေတဲ့နောက်ဆုံးရအခြေအနေမြန်မာဆစ်ရှောင်ရဲ့ရေထိုင်းအာဏာပိုင်တွေနဲ့မြန်မာရက်ဖက်ဖွဲ့စည်းတွေမဲဆောင်မှာဆွေးနွေးခဲ့ကြတဲ့အကြောင်းအရှိတောင်အရှက်ကစိုက်ဘာရာဇဝတ်ကိုင်းတွေလိမ်လည်ခရယသူတွေတဲမှာအမေရိကန်တွေပါဝင်မှုများလာတဲ့အကြောင်းနောက်အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတို့ကိုဒီနေ့ခင်းမှာနားဆင်ရပါမယ်ရှင်။အဖက်ဆင်ကဏ္ဍတွေတဲမှာတော့မြေကြီးဩဇာယူကရိန်းပြန်မှနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကဘာတလွားကြီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်ရှင်။အခုတော့ကိုငင်းချင်းအေးကသတင်းတွေတင်ပြပေးပါမယ
်။ဂါဇာတောင်ပိုင်းကရာဖာတဝိုက်မှာအစ္စရေးစစ်တပ်ရဲ့စီးရဲလှုပ်ရှားမှုတွေတိုးမြင့်လာတာကိုသူ့အနေနဲ့ထိတ်လန့်တုန်လှုပ်မိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့မှာပြောပါတယ်။အဲ့ဒီဒေသမှာပါလက်စတိုင်း၄သိန်းခွဲနီးပါးဟာပြီးခဲ့တဲ့အပတ်တွင်အတင်းကျပ်ရွှေ့ပြောင်းခံခဲ့ရတယ်လို့လည်းဆိုပါတယ်။အခုဖြစ်ရတွေဟာဂါဇာမှာရှိနေတဲ့ဆိုးရတဲ့အခြေအနေကိုပိုးဆိုးစေပြီးလူသားချင်းစာနာကူညီမှုလုပ်ငန်းတွေကိုလည်းနောက်ထပ်အတားအဆီးဖြစ်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရသူဖာဟန်ဟက်ကပြောပါတယ်။ဒီချိန်ထဲမှာတော့ဟားမတ်စ်ဘက်ကလည်းဒုံးကျည်တွေနဲ့စစ်ဖက်အရက်ဖက်မခွဲဘဲပြစ်ခတ်နေတာကြောင့်ဂါဇာတဝမ်းမှာအရက်သားတွေကိုအကာအကွယ်ပေးကြဖို့လည်းကုလသမဂ္ဂပြောခွင့်ရသူကတိုက်တွန်းပါတယ်။ပြီးခဲ့တဲ့အပတ်တုန်းကတော့အရက်သားတွေရာဖာမြို့ကနေထွက်ခွာကြဖို့အစ္စရေးကအမိန့်ပေးခဲ့တယ်လို့ရာဖာမှာစစ်စင်ရေးနဲ့ဘုံကျဲတိုက်ခိုက်တာတွေအစ္စရေးဘက်ကပြင်းပြင်းထန်ထန်လုပ်ခဲ့ပါတယ်။အစ္စရေးဘက်ကအီဂျစ်နဲ့ကပ်နေတဲ့ဂါဇာနယ်စပ်မှာစစ်သွေးကြွတွေကိုနှိမ်နှင်းဖို့အကန့်အသတ်ဆောင်တဲ့စစ်စင်ရေးလို့သုံးလုံးပြောဆိုပါတယ်။အခုအနေထားအရဂါဇာမှာလုံခြုံတဲ့နေရာမရှိတော့ဘူးလို့ကုလသမဂ္ဂပြောခွင့်ရသူကပြောပါတယ်။ဂါဇာစစ်စတင်ခဲ့တဲ့နောက်ဂါဇာလူဦးရေရဲ့တဝက်ကျော်ဟာရာဖာမြို့မှာခိုးလုံနေကြရတာဖြစ်ပါတယ်များ။သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ရှင်းနေဖြစ်ခဲ့သူမိုက်ကယ်ကိုဟန်ဟာသမ္မတထရန့်ကိုတရားစွဲဆိုထားတဲ့လိန်ဖြောပြေးမယ်ကိုနှုတ်ပိတ်ငွေပေးခဲ့တဲ့အမှုမှာတက်တဲ့အဖြစ်အခုအင်္ဂါနေ့ကတရားရုံးမှာထပ်မံအစ်စ်ဆေးခံခဲ့ပါတယ်။2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်ရပ်ပိုင်းအတွင်းမှာပဲလိန်ဖြောပြေးမယ်စတောမီဒန်နီယယ်စ်ကိုနှုတ်ပိတ်ငွေဒေါ်လာ3,000လျှို့ဝှက်ပေးဖို့သမရထရန့်ကခိုင်းစေခဲ့တယ်လို့သူကသက်သေထွက်ဆိုပါတယ်။ဒန်နီယယ်စ်ကိုပေးတဲ့ငွေကြေးဟာ2006ခုနှစ်ကထရမ့်နဲ့ဖြစ်ခဲ့တဲ့လိမ်မိုင်းဆိုင်ရာကိစ္စကိုပြောဖို့နှုတ်ပိတ်တာဖြစ်ပြီးတစ်ဖက်မှာဒီငွေကိုကိုဟင်အတွက်ဥပဒေအကျိုးဆောင်ကအဖြစ်ပေးတယ်လို့ပုံမှားရိုက်ထားတယ်လို့မိုက်ကယ်ကိုဟင်ကတလင်းနာနေ့ကတရားရုံးမှာထွက်ဆိုခဲ့တာပါ။သမရထရန့်ကျန်းသစ္စာဆိုတဲ့2019ဇန်နဝါရီမတိုင်ခင်ရက်ပိုင်းမှာပဲဒီငွေကိုသမရထရန့်ကသူ့ကိုပြန်ပေးတယ်လို့တနင်္လာနေ့ကစစ်ဆေးခံခဲ့ပြီးငွေရတယ်ဆိုတာကိုနောက်တစ်လအကြာသမရအိမ်ပြီးတော့မှထရန့်နဲ့တွေ့စဉ်ပြောခဲ့တယ်လို့အခုအင်္ဂါနေ့မှစစ်ဆေးခံခဲ့ပါတယ်။သမရဟောင်းထရန့်ဟာအဲ့ဒီနှုတ်ပိတ်ငွေကိုထရန့်အိမ်ချမ်းမြေလုပ်ငန်းစုအတွက်ကိုဟင်ကိုရှစ်နေကပေးတယ်လို့ဖော်ပြချက်နဲ့စီးပွားရေးလုပ်ငန်းမှတ်တမ်းအတုပြုလုပ်မှုစွဲချက်တွေကိုရင်ဆိုင်နေရတာပါ။သမရထရန့်လက်မှတ်နဲ့လစဉ်ချက်လက်မှတ်တန်ဖိုး3,000ခွဲစုစုပေါင်း2019ခုနှစ်အတွင်း4,200ကိုရရှိခဲ့တယ်လို့ကိုဟန်ကတရားရုံးမှာရှိတဲ့12ဦးပါဂျူရီအဖွဲ့ကိုအစ်စ်ခံပါတယ်။အဲ့ဒီထဲမှာနှုတ်ပိတ်ခငွေလဲပါဝင်နေဆိုပြီးငွေကြေးအလုံးဟာဥပဒေလုပ်ငန်းနဲ့မဆိုင်ဘူးလို့စစ်ဆေးခံသွားတာဖြစ်ပါတယ်များ။ရခိုင်မြောက်ပိုင်းကရေဟင်ဂျာအကြက်တဲအခြေအနေ9နှစ်ရောက်လာတဲ့အခြေအနေမှာပဲဒုက္ခသည်တွေအတွက်လိုအပ်ချက်ရန်ပုံငွေကတိတိသာကျဆင်းလာတယ်လို့အမေရိကန်ပြည်ထောင်စုအပါအဝင်9နိုင်ငံပူးတွဲကြေညာချက်မှာဖော်ပြပါတယ်။ဂျပန်၊နော်ဝေး၊ဆွီဒင်၊ဆွစ်ဇာလန်နဲ့အမေရိကန်ပြည်ထောင်စု၅နိုင်ငံကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရေဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးတဲ့နောက်အခုပူးတွဲထုတ်ပြန်ချက်ထွက်လာတာပါ။ရေဟင်ဂျာလူသားချင်းစာနာမှုဆိုင်ရာ2014တုံ့ပြန်ဆောင်ရွက်မှုအစီအမံ IOM အဖွဲ့အတွက်အမေရိကန်အနေနဲ့ဒေါ်လာ $9.6 သန်း၊ဂျပန်ကအမေရိကန်ဒေါ်လာ $2.6 သန်း၊နော်ဝေးနိုင်ငံကတော့နော်ဝေးခရိုနာ $6.5 သန်းတို့ထောက်ပံ့ကူညီမယ်လို့လည်းပူးတွဲထုတ်ပြန်ချက်မှာဖော်ပြပါရယ်။ရိုဟင်ဂျာဒုက္ခသည်တန်းကိုလက်ခံထားတဲ့ ဘင်္ဂလားဒေ့ရှ်နိုင်ငံကိုချီးကျူးဖော်ပြထားပါတယ်လက်ရှိမှာအကူအညီတွေရော့ပါလာတာကြောင့်ဒုက္ခသည်တွေနဲ့လက်ခံတဲ့နိုင်ငံကလူမှုအတိုင်းဝိုင်းတွေအတွက်လိုအပ်ချက်တွေပြည့်မီအောင်မဆောင်ရွက်နိုင်သလိုအခုလာမဲ့မုတ်တုံမိုးရာသီမှာဆိုးရတဲ့ရာသီဥတုတန်ခံရနိုင်ခြေရှိတယ်လို့လည်းသတိပေးထားပါတယ်ပြီးခဲ့တဲ့နှစ်ကရိုဟင်ဂျာလူသားချင်းစာနာမှုအကူအညီအတွက်ကုလသမဂ္ဂတောင်းခံငွေရဲ့တဝက်လောက်ကိုပဲလက်ခံရရှိခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေအတွက်ဒေါ်လာ 30.5 သန်းနောက်ထပ်ကူညီမယ်လို့မေလာဇန်းကပဲကြေညာခဲ့ပါတယ်မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအများဆုံးထောက်ပံ့ကူညီနေတာဟာအမေရိကန်ပြည်ထောင်စုဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ525 kHz 1233 kHz 4013 kHz 5839 kHz 590 kHz 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗိုလ်တုံးနေမနက် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာပြည်တွင်းထုတ်လွှင့်မှုတွေကိုအားဖြည့်ပေးတဲ့အနေနဲ့တရုတ်လုတ်လျှက်စစ်ကားတွေကိုအခွန်နှုံးနာသီးသီးသာသာတိုးမြင့်လိုက်ပြီးကွန်ပျူတာချစ်ပြားတွေဆိုလာဆဲတွေနဲ့လီသီယမ်အိုင်ယွန်ဘက်ထရီတွေကိုအခွန်တင်းကျပ်မှုအသစ်တွေချမှတ်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာကြေညာပါတယ်။အမေရိကန်ဈေးကွက်ထဲကိုတရုတ်ပစ္စည်းတွေအရှံပဲဝင်ရောက်တာခွင့်ပြုမှာမဟုတ်ပဲဈေးကွက်တဲ့အမေရိကန်ကားလုပ်ငန်းနဲ့မျက်မျက်တတပြန်ဆိုင်မှုဖြစ်လာအောင်လှုပ်ဆောင်တာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။နိုင်ငံတကာကုန်သွယ်ဥပဒေနဲ့အညီဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။အခုလိုနှုံးတာတိုးမြင့်မှုအမေရိကန်အစိုးရဘက်ကတရုတ်နိုင်ငံကိုကြိုတင်အသိပေးပြီးဖြစ်တယ်လို့လည်းအမေရိကန်ပြည်ထောင်စုကုန်သွယ်ရေးကိုယ်စားလှယ်ကက်သရီနာထိုင်ကပြောပါတယ်တရုတ်နိုင်ငံဘက်ကကုန်သွယ်ရေးမမျှမတဖြစ်မှုတွေကိုတုံ့ပြန်တာဖြစ်တယ်လို့အမေရိကန်ကားလုပ်ငန်းတွေကိုရှင်ပြိုင်မှုဆောင်ရွက်တာဖြစ်တယ်လို့လည်းအမေရိကန်ပြည်ထောင်စုစီးပွားရေးအကြံပေးလဲဘရန်နက်ကသတင်းတောက်တွေကိုတလင်းလာနေကကြိုတင်ပြောခဲ့ပါတယ်အမေရိကန်ဘက်ကအခုလိုဆောင်ရွက်မှုဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအနေအထားကိုအကြီးအကျယ်သက်ရောက်မှုရှိလိမ့်မယ်လို့တရုတ်နိုင်ငံကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာAI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာနဲ့ပတ်သက်လို့လုံခြုံရေးစိုးရိမ်ချက်တွေအပေါ်အမေရိကန်နဲ့တရုတ်တာဝန်ရှိသူတွေဟာအင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံမှာတကပိတ်ဆွေးနွေးခဲ့ကြပါတယ်။တရုတ်အနေနဲ့နည်းပညာဆိုင်ရာမူဝါဒမှာလွှမ်းမိုးနိုင်မှုအမေရိကန်ဘက်ကလမ်းဖွင့်မှာမဟုတ်ဘူးလို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ AI နဲ့ပတ်သက်ပြီးဖြစ်လာနိုင်ခြင်းအနေအထားတွေကိုရှော့ချဖို့နှစ်နိုင်ငံကိုယ်စားလှယ်တွေဆွေးနွေးမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ AI ဉာဏ်ရည်တုနည်းပညာနယ်ပယ်ကိုလွှမ်းမိုးနိုင်မှုအမေရိကန်နဲ့တရုတ်တို့ကြားမှာအပြင်းထန်ပြန်ဆိုင်နေကြတာပါ။တရုတ်နိုင်ငံဟာဉာဏ်ရည်တုနည်းပညာကိုအရက်ဖက်မှရောစစ်ဖက်နဲ့နိုင်ငံလုံခြုံရေးဘိုင်းတွေမှာပါတိုးမြင့်နေတာကြောင့်တရုတ်ရဲ့ AI အသုံးပြုမှုဟာအမေရိကန်နဲ့မဟာမိတ်တွေရဲ့နိုင်ငံလုံခြုံရေးဘိုင်းကိုပါအားနည်းလာစေနိုင်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ AI နဲ့ပတ်သက်လို့စီးပင်းစည်းကမ်းတွေကိုချမှတ်ရေးမှာအမေရိကန်နဲ့တရုတ်နဲ့အပြိုင်ဆိုင်ဆောင်ရွက်နေပြီးနိုင်ငံအလုံးလက်ခံနိုင်မဲ့စီးပင်းတချို့ကိုရှာဖွေနေတယ်လို့နောက်ထပ်အမေရိကန်တာဝန်ရှိသူတွေကလည်းပြောပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကတရုတ်နိုင်ငံကိုတွေ့ရောက်ပြီးတရုတ်နိုင်ငံကြီးဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့နောက်အခုလို AI ဉာဏ်ရည်တုနည်းပညာဆိုင်ရာနှစ်နိုင်ငံဆွေးနွေးပွဲတည့်ရက်လုပ်မယ်လို့ပြီးခဲ့တဲ့လကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာအကျဉ်းတောင်တွေတွင်အစာငတ်ခံဆန္ဒပြပြီးတဲ့နောက်တည်ဆုံးခဲ့ရတဲ့ထိုင်းတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးတွေဖျောက်နိုင်မီထွန်းဆူတောင်းပွဲတည့်ရက်ကိုဘန်ကောက်မြို့မှာအင်္ဂါနေ့ညပိုင်းကပြုလုပ်ခဲ့ကြပါတယ်ဘန်ကောက်မြို့ရဲ့ရာဇဝတ်မှုဆိုင်ရာတရားရုံးအပြင်ဘက်မှာလူ80လောက်စုဝေးပြီးတည်ဆုံးသူအသက်28နှစ်အရွယ်နာတီပွန်ဆန်နီစကွန်တို့ဂုဏ်ပြုခဲ့ကြတာပါဘန်လူတိများတဲ့နတ်တီပွန်ကိုထိုင်းတော်ဝင်မိသားစုကိုအကြီးအကျယ်ပြည့်စုံမှုနဲ့ဆွဲချက်တင်ဖမ်းဆီးခဲ့တာပါတော်ဝင်မိသားစုပေါ်လူလူအမြင်ကောက်ယူလွဲစေတယ်ဆိုပြီးအများပြည်သူနေရာတွေမှာစတန်ကောက်ယူခဲ့တဲ့တော့သူ့ကိုတော်ဝင်မိသားစုကိုအကြီးအကျယ်ဖျက်မှုနဲ့ဆွဲချက်တင်ခဲ့တာလို့လူခွင့်ဆိုင်ရာထိုင်းရှိနေများအဖွဲ့ကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကသူ့ကိုအမခန်ပြန်ရုပ်လိုက်တဲ့နောက်အချင်းတောင်တွေအတွင်းအစာငတ်ခံဆန္ဒပြခဲ့တာဖြစ်ပါတယ်ဧပြီလ4ရက်နေ့မှာသူကအစာပြန်စားခဲ့တယ်လို့အချင်းတောင်ကထုတ်ပြန်ပါတယ်ဒါပေမဲ့သူကဆက်ပြီးအစာငတ်ခံဆန္ဒပြနေတော့မယ်လို့ထိုင်းလူခွင့်ရေးရှင်းနေဖွဲ့ကတော့ဧပြီလ25ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အင်္ဂါနေ့မနေ့ပိုင်းကနှလုံးခုန်ရုတ်တရက်ရက်ပြီးဝေဒနာခံစားခဲ့ရတာပါ။သူ့ကိုပြန်သတိရအောင်ဆေးဖွဲ့တွေကနိုင်ပေါင်းများစွာကြိုးစားခဲ့ကြသေးတယ်လို့လည်းအချင်းတောင်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုငင်းချင်ပါရှင်ခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုအရင်ဆုံးတင်ပြပါမယ်တနင်္သာရီတိုင်းအတွင်းစစ်ကောင်စီတပ်စခန်းနှစ်ခုကိုဒေါ်လန်ရင်အင်အားစုတွေအခုမေလအစောပိုင်းကသိမ်းပိုက်နိုင်ခဲ့တဲ့နောက်နေမြေရှင်းလင်းမှုစစ်စင်ရေးတွေနဲ့ထိတွေ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီအခြေအနေသတင်းပေးပို့ချက်ကိုနန်းလောင်ပြောပြပေးပါမယ်ရှင်
တနင်္လာရီနေ့ဗုဒ္ဓပြင်ကြားကစစ်ကောင်စီရဲ့ point 3329ခြေကုပ်စခန်းကို12ရက်ကြာဆစ်ဆင်ပြီးတော့မေလ17ရက်နေ့စနေနေ့မနက်ပိုင်းကတိမ့်ပိုက်နိုင်ခဲ့တယ်လို့ Black Cobra Column ပြန်ကြားရေးတဝန်ခံကပြောပါတယ်။အဲ့ဒီစခန်းကဗုဒ္ဓပြင်မြို့အခြေဆိုင်စက္ကစ73လက်အောက်ခံခမရ999 999နဲ့432တို့ပူးပေါင်းအထိုင်ချတဲ့စခန်းဖြစ်တယ်လို့ပြောပါတယ်။စခန်းသိမ်းတိုက်ပွဲ12ရက်တာအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုရှိခဲ့ပြီးတော်လှန်ရေးအင်အားစုတွေဘက်ကစစ်ကောင်စီရဲ့လက်နက်ခဲယံနဲ့စစ်အုံဆောင်ပစ္စည်းတွေကိုသိမ်းဆီးနိုင်ခဲ့တယ်လို့ပြောပါတယ်။အခုလက်ရှိမှာတော့စစ်ကူလာတဲ့စစ်ကောင်စီစစ်ကြောင်းတွေကိုတိုက်ခိုက်နေပြီးတော့နေမြေရှင်းလင်းရေးဆောင်ရနေတယ်လို့ Black Cobra Column အဖွဲ့ဝင်တဦးကပြောပါတယ်။
ကျွန်တော်အဲ့ဒီစခန်းကိုပြည်ပြည်နဲ့မိုင်းရှင်းလင်းရေးလုပ်ပြီးတော့ပြည်သက်နေမြေရှင်းလင်းရေးဆက်လုပ်နေတာရှိပါတယ်။နောက်တစ်ခုကဒီစကန်ကိုဆော့ခွာတပြေသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့သူတို့စီကိုစစ်ကူလိုက်လာတဲ့ဖွဲ့တွေကိုကျွန်တော်ရဲ့စစ်ကြောင်းကတပ်ဖွဲ့ဝင်တွေကကြားဖြတ်ပြီးတော့ဝိုင်းဝေါ်ပိတ်ဆို့လက်လံပိတ်ဆို့နေတဲ့အနေအထားပဲရှိပါတယ်စစ်ကောင်စီရဲ့အခြေပြုဒီစော်တီကြေးရတွေကိုလည်းကျွန်တော်ဆက်လက်ပြီးရှင်းလင်းရေးလုပ်ဆောင်သွားပါမယ
် point 3329စကန်သိန်းတိုက်ပွဲမှာ KNLA PDF ပူပေါင်းထားတဲ့ Black Cobra Column Big Province People Defense Force နဲ့ Black Cobra Wings Drone တပ်ဖွဲ့တွေပူးပေါင်းပြီးတော့စစ်ကောင်စီကိုတိုက်ခဲ့တာလို့ပြောပါတယ်။ဒီစခန်းဟာစစ်ကောင်စီရဲ့တဝါတိုင်းစခန်းတစ်ခုဖြစ်တယ်လို့ Big ကောတောင်လမ်းမကြီးပေါ်ကအရေးပါတဲ့တောင်ကြားဖြတ်လန်းနေရာမှာဖြစ်တယ်လို့လည်းသိရပါတယ်။ဒီစခန်းကစစ်ကောင်စီအပြင်တော်လှန်ရေးအင်အားစုတွေအတွက်ပါအရေးပါတဲ့တည်နေရာမှာရှိတယ်လို့ပြောပါတယ်။point 3329ကိုဆက်ပြီးတော့ထိန်းထားနိုင်ရင်ပြည်တော်စုလမ်းမကြီးမှာတပ်ရင်းတစ်ခုနဲ့တစ်ခုသွာလာဆက်သွဲဖို့အထောက်အကူဖြစ်လာနိုင်တယ်လို့ဆိုပါတယ်။ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်တပ်မဟာလေးလက်အောက်ခံအမတ်ဆက်တဲ့တပ်ရင်းနယ်မြေတစ်ခုလုံးကိုပြန်ပြီးတော့စုမုံနိုင်ဖို့ဆက်လက်လှုပ်ဆောင်သွားမယ်လို့ Black Cobra Column ဖက်ကပြောပါတယ်
။တိပ်ပရရှိတဲ့စကန်ကိုဆက်ပြီးထိသိထားနိုင်ဖို့နဲ့အဒီမြိတ်ပုတ်ပြင်းလမ်းကြောင်းတစ်လျှောက်လုံးမှာဆက်လက်ပြီးစုမုံနိုင်ဖို့အတွက်ကိုကျွန်တော်ဆက်ပြီးလှုပ်ဆောင်သွားပါမယ်။အဲ့ဒါကြောင့်မို့လို့ကျွန်တော်မြေဘုပြင်းလန်းပိုင်းကိုအထောက်ပြုတော့တတိပေးတာလဲချိန်မြေဒီလန်းပိုင်းပေါ်မှာစစ်ကောင်စီနဲ့ကျွန်တော်တို့တော်လိုင်းရာစုတွေထိတွေ့တိုက်ပွဲတွေဖြစ်လာနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့သွားလာတဲ့ပြည်သူတွေတင်တဲ့တတိဝီလီယံနဲ့သွားလာဖို့အတွက်ကိုတတိပေးထားတာဖြစ်ပါတယ်
။တနင်္လာရီတိုင်းထဲကစစ်ကောင်စီရဲ့အရေးပါတဲ့နောက်ထပ်စကန်တစ်ခုကိုလည်းတော်လိုင်းရာစုတွေကမေလ၈ရက်နေ့မှာတင်ပိုင်နိုင်ခဲ့ပါတယ်။တဝဲခရိုင်တရက်ချောင်းမြို့နယ်အမှတ်၈ပြည်တော်စုလမ်းမကြီးဘော်ကဘက်ဒက်စစ်ကောင်စီစခန်းကို၄ရက်ကြာထိုးစစ်ဆင်ပြီးတော့တင်ပိုက်ခဲ့တာပါဘက်ဒက်စစ်ကောင်စီစခန်းကစစ်ရေးအရအတော်အရေးပါတဲ့လမ်းပိုင်းမှာရှိနေတယ်လို့ဒေသခံတော်လိုင်းရဲဘော်တို့ကပြောပါတယ်စခန်းသိမ်းပြီးတော့ဒီဘက်အတွင်းမှာထိတွေ့တိုက်ပွဲတွေဆက်ရှိနေပြီးစစ်ကောင်စီဘက်ကရေချောင်းကနေပို့ပြီးတော့ထိုးစစ်ဆင်နေတယ်လို့ပြောပါတယ်
ကျတော့ပြန်ရတော့လာရလာရတော့သူတို့ပြန်ထွက်တော့ရေးတာပေါ့ကွာသူတို့သိခါမကြောက်ဘူးနေပါနေနေရှင်းနေတော့မယ်အခုအဲ့ဒါတော့ကျွန်တော်ဟုတ်တဲ့ချောင်းမှာအဲ့ရခြေတိုက်ပွဲဖြစ်တယ်ပြီးတော့ဖဲတောင်ကြီးပေါ့ဒီနေရာဖဲတောင်ကြီးမှာခြေတိုက်ပွဲဖြစ်တယ်ပြီးတော့အဲ့ဒါပဲရှိတယ်ပက်ကကျွန်တော်လက်ထဲမှာရှိနေရမှာကျွန်တော်မြင်တော့အဲ့ဒီရှင်းနေထပ်ပုတ်ကိတ်တော့အဲ့ဒီသူရေတန်းနဲ့ဖိနေတာရှိတယ်ပြီးတော့အခုလက်ရှိပထမဆုံးတော့တင်နေတာဆင်းတာရှိတယ်ကျွန်တော်စစ်ကောက်စီဘက်နေစက်သားပိတ်ခွေတာဟာအဲ့အဲ့ဒါလေသူတို့သုံးချောက်ရတော့အခုလာနေတာရှိတယ်အဲ့ဒါပဲရှိမှာတိုက်ပွဲတော့ဒီနေ့ကနေ့ဒီမှာဖြစ်တယ်ခြေတိုက်ပွဲကန့်တယ်တယ်သူတို့ဘယ်တော့ဒီမော်လည်းနေပြီးတိုက်ပွဲတယ်ပြီးတော့ဒီနေ့ကန့်တယ်လို့ပြောတာအခုကမ္ဘောဒီးယားကရေးသားတယ်။မနေ့ကထိတိတက်ကွယ်နှစ်ခါပုတ်ခါဖြစ်တယ်
။စစ်ကောင်စီဘက်ကအရေးချောင်းကိုပဲအတိတ်ကအားပြုပြီးတော့စစ်သင်္ဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ပြောပါရယ်။ဘဲဒက်စခန်းဟာတရချောင်းမြို့စစ်ကောင်စီရဲ့အတိတ်ကစခန်းတစ်ခုထက်ကတစ်ခုဖြစ်တယ်လို့လည်းပြောပါရယ်။အဲ
့ဝင်းဝါစခန်းတစ်ခုပြန်တယ်ဗျာ။သူတို့အဲ့ဝင်းဝါမေဂါတတာအဲ့စခန်းကျရင်တော့သူတို့ကမရှိတော့တရချောင်းမြို့ပဲကျရင်ဘာမှမရှိတော့ဘူးပေါ့။တရချောင်းမြို့နဲ့တို့မြို့ကြတော့စခန်းပေးလေးဟိုတော့ရှိတာပေါ့နော်။အဲတင်းနှစ်တုံးဘုံခုတော့ရှိဦးမှာလားအာတောက်ကင်းစခန်းလေးပေါ့ဒီဘက်မှာတော့စိတ်ဆောင်မျိုးအောက်ပိုင်းတော့အဲဝင်အခုပက်တဲ့ကြပြီးဝင်းဝါကြပြီးဆိုရင်မရှိတော့မှာဝင်းဝါပက်တဲ့ကတော့ပက်တဲ့စခန်းကတော့ဒီဘုံဒီဘုံဒီဘက်တော့တို့တော်တော်စခန်းစခန်းအကြီးရက်က
ပက်တဲ့စခန်းတိုင်းတိုက်ပွဲမှာပြည်သူကကော်ရီတက်မရော PDF ဒဝဲခရင်အမတ်တက်တရင်ဒဝဲခရင်အမတ်နဲ့တက်ရင်နဲ့ဘိတ်ခရင်အမတ်တက်တရင် Saw Dragon Drone တပ်ဖွဲ့ Donna Drone တပ်ဖွဲ့YF drone တပ်ဖွဲ့နဲ့ MSRF drone အဖွဲ့အပါအဝင်မဟာမိတ်ပူးပေါင်းအဖွဲ့တွေဖြစ်တဲ့ KNLA တပ်မဟာ6တပ်ရင်29တပ်မဟာ4တပ်ရင်12နဲ့ Federal စစ်ကြောင်းဒေါင်းညင်အောင်စစ်ကြောင်းနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတော့စစ်ကောင်စီကိုတိုက်ခိုက်ခဲ့တာလို့ပြောပါရယ် တနေ့နိုင်တိုင်းထက်မှာနေမြေစိုးမိုးရင်းနဲ့ပြည်သူကကွယ်ရေးအပါအဝင်စခန်းသိမ်းတိုက်ပွဲတွေဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့စစ်ရေးသတိရှိကြဖို့နဲ့လေကြောင်းရန်ကကွယ်ရေးဆောင်ရွက်ထားဖို့ကိုလည်းတော်လိုင်းရင်အင်အားစုတွေဖက်ကတတိပေးထားပါတယ်တနင်္လာရီတရက်ချောင်းမြို့နယ်တိုက်ပွဲတွေအတွင်မှာလေကြောင်းနဲ့ရေကြောင်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တယ်ဆိုတာကိုတော့စစ်ကောင်စီပြန်ကြားရေးကညင်းဆိုထားပါတယ်။ဒေါ်လာရေးအင်အားစုတွေဖက်ကလက်နက်ကြီးတွေနဲ့ဒရုန်းတွေနဲ့ကျေးရွာတွေကိုတိုက်ခိုက်တာကြောင့်အရတားတွေထိခိုက်ခဲ့တာဆိုပြီးတော့လဲစစ်ကောင်စီပြန်ကြားရေးကဖော်ပြထားပါတယ်
။ထိုင်းဘက်ကစစ်ဆောင်ရေးဆက်ပါမယ်ရှင်။ထိုင်းလုံခြုံရေးကော်မရှင်နေဆက်ရေးရာဌာနဥက္ကဋ္ဌထိုင်းအောက်လွှတ်တော်အမတ်တွေကထိုင်းမြန်မာနယ်စပ်အခြေစပ်ရပ်ဖက်အဖွဲ့အစည်းတချို့နဲ့စစ်ဘေးရှောင်တွေကိစ္စကိုမေလ12ရက်နေ့ကတက်ကြံမဲဆောက်မြို့မှာဆွေးနွေးခဲ့ကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပြပို့ထားပါတယ်ရှင်
။ထိုင်းလုံခြုံရေးကော်မရှင်နယ်စပ်ရေးရာဥက္ကဋ္ဌနဲ့ထိုင်းအောက်လွှတ်တော်အမတ်တွေကထိုင်းမြန်မာနယ်စပ်ကကုန်သွယ်ရေးလုံခြုံရေးနဲ့တရားမဝင်အွန်လိုင်းလောင်းကစားလုပ်ငန်းတွေစစ်ဘေးရှောင်ဒုက္ခသည်ကိစ္စတွေကိုအဓိကဆွေးနွေးခဲ့ရမှာသတင်းအချက်လက်တွေရယူနိုင်ဖို့အရက်ဖက်မြန်မာအဖွဲ့အစည်းတချို့ကိုလည်းဖိတ်ကြားခဲ့ပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အဝေးရောက် ARV အသင်းအတွင်းရေးဖို့ကိုဖိုးစကြံကတော့တောင်ရင်းမြစ်တလျှောက်နှစ်နှစ်ကျော်ကြာစစ်ဘေးရှောင်နေရတဲ့ပြည်သူတွေရဲ့အခက်အခဲတွေကိုတင်ပြခဲ့တယ်လို့လည်း VOA ကိုအခုလိုပြောပါတယ်
။ဟိုဘက်ကကျွန်တော်တို့အခုရေဘူးတို့အာလောကောတို့ဒီဘောပိုးတို့ဆိုတဲ့ဒီတောင်ရင်မြစ်ကမ်းတစ်ခုမှာရှိနေတဲ့လူတွေပေါ့နော်အဲ့ဒီလူတွေကိုကျွန်တော်တို့ဒီစမ်းနရိတ်ခါကြီးပို့တဲ့နေရာမှာအာလောလောကူကူနဲ့ပို့လို့ရအောင်ပေါ့နော်ကျွန်တော်တို့ဖြေချောမှုတွေပေးဖို့ပေါ့နော်အခွင့်ပြုမှုတွေပေးဖို့အဲ့ဒါကိုတောင်းဆိုတယ်အာပြီးသွားတဲ့ခါကျတော့ကျွန်တော်တို့ဒီလူတွေကဒီတောင်ရင်မြစ်ကမ်းနဲ့ပေးမှာပဲနေရတယ်အာနောက်တစ်ခုကတော့ဒီထိုင်းဘက်ကမ်းကဒီလူတွေကလည်းဒီတောင်ရင်မြစ်ကမ်းနဲ့ပေးမှာနေကြပြီအများကြီးရှိတယ်အဲ့တော့ကျွန်တော်တို့ကဒီစိုက်ပွဲတွေပါလေစိုက်ပွဲတွေပါလေဖြစ်တဲ့အချိန်ကြီးမှာဆိုလို့ရှိရင်ဒီလေရင်နဲ့ air strike လုပ်တာတို့ဒီဘုံကျဲတာတို့လက်နက်ကြီးနဲ့ပစ်တာတို့ဆိုလို့ရှိရင်ဒီမဲဆက်မျိုးနဲ့အကွာဝေးတစ်ခုသတ်မှတ်ပြီးတော့မှာလောက်ကြဖို့ကိုထိုင်းအစိုးရအနေနဲ့တောင်းဆိုပြီးလို့ပေါ့နော်လွှတ်တော်အနေနဲ့တောင်းဆိုပြီးလို့အားလေးတွေပြောဖြစ်တယ်ပေါ့
ပြည်ရင်အရက်ဖက်အဖွဲ့အစည်းတချို့ကတော့ထိုင်းနိုင်ငံအတွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေရဲ့အခက်အခဲတွေကိုလည်းတင်ပြခဲ့ပါတယ်အရက်ဖက်အဖွဲ့အစည်းတွေကထိုင်းမြန်မာနယ်စပ်ကစစ်ဘေးရှောင်ကိစ္စတွေကိုဆွေးနွေးတင်ပြခွင့်ရခဲ့ပါတယ်လက်တလောမှာတော့နေဆက်ကိုထွက်ပြေးလာတဲ့မြန်မာနိုင်ငံသားတွေလုံခြုံရေးနဲ့အလုတ်ကန်အခက်အခဲတွေလည်းဖြစ်ပေါ်နေတာပါဒီအတွက်လူစွာအရင်းမြစ်တွေကိုကောင်းမွန်စွာအသုံးချနိုင်ဖို့အတွက်ထိုင်းနိုင်ငံဘက်ကထုတ်တဲ့အလုတ်လုတ်ခွင့်လက်မှတ်တွေပြန်လည်ထုတ်ပေးဖို့ကိုလည်းတောင်းဆိုခဲ့တယ်လို့လည်းဆိုပါတယ
်ဆက်ဆောင်မှာရောင်းနေတဲ့အုပ်စုတွေပေါ့နော်အဲဒီအုပ်စုတွေဆိုလို့ရှိရင်ဟိုဟာဒီအုပ်စုတွေကကျွန်တော်တို့အရင်အစဉ်ဆက်ရောက်လာတဲ့ဒီမိုက်ခရိုနီနဲ့တော့နည်းနည်းကိုကြီးရတယ်ပေါ့နော်ပညာတတ်တွေပါတယ်အဲကြောင့်မလို့ထိုင်းကဒီဓာတ်တွေကိုဟိုသွေးကြကြအတုံးချနိုင်တယ်ထိုင်းနိုင်ငံတော့လည်းအကျိုးရှိတယ်မလို့ကျွန်တော်တို့ဒီ2005ခုနှစ်တုန်းကလို့ပေါ့နော်အာထော်ရော့ဆမ်ပယ်လို့ပုံစံမျိုးတွေပေါ့နော်အဲ့ဒါမျိုးတွေကိုချာစီစစ်ပြီးထုတ်ပေးနိုင်လို့ဆိုပြီးတော့အဲ့တုံးချက်ကိုပဲကျွန်တော်အဓိကပြောခဲ့တာမှာ
ပြီးရင်လူမျိုးထိုင်းလွှတ်တော်ကိုယ်စားလှယ်တဦးကတော့ကရင်ဘာသာစကားနဲ့တက်ရောက်လာတဲ့အရက်ဖက်အဖွဲ့အစည်းတွေကိုအားပေးစကားပြောကြားခဲ့ပြီးအခုမြန်မာနိုင်ငံမှာအခက်အခဲမျိုးစုံရှိနေတာကိုသိရှိကြောင်းထောက်ပံ့မှုအကူအညီနဲ့ပတ်သက်ပြီးအပြန်အလှန်ကူညီသွားကြမယ်ဆိုတာနဲ့ကျန်းကျန်းမာမာနဲ့နေထိုင်နိုင်ဖို့နည်းလမ်းတွေကိုကြိုးပမ်းရှာဖွေသွားကြမယ်ဆိုတဲ့အကြောင်းပြောကြားသွားခဲ့ပါတယ်။ထိုင်းနိုင်ငံအနေနဲ့ပြီးခဲ့တဲ့မတ်လအတွင်းကမြန်မာစစ်ဘေးဒုက္ခသည်လူဦးရေ2000အတွက်စားနပ်ရိက္ခာအကူအညီတွေကိုမြန်မာနိုင်ငံချက်ချင်းဒီအသင်းနဲ့ကရင်ပြည်နယ်အခြေစိုက်အရက်ဖက်အဖွဲ့အစည်းတွေရဲ့အကူအညီနဲ့ထောက်ပံ့ပေးဝေမှုတွေပြုလုပ်ခဲ့ပါတယ်။မကြသေးခင်ကတိုက်ပွဲတွေကျင်းထန်ချိန်တုန်းကတော့မြောက်ပြည်စစ်ဘေးရှောင်တွေကိုယာယီစစ်ဘေးရှောင်နေရာတွေမှာထားပြီးကူညီပေးခဲ့တာတွေလည်းရှိခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံသားတွေဟာအရှိတောင်အာရှနဲ့အထူးသဖြင့်မြန်မာနိုင်ငံမှာအခြေစိုက်တဲ့တရုတ်စိုက်ဘာရာဇဝတ်ဂိုင်းကွန်ရက်တွေရဲ့တားကောင်ဖြစ်လာနေပြီးငွေကြေးဆုံးရှုံးမှုအမြောက်အများနှစ်စဉ်တိုးလာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးပါတယ်။အမေရိကန်ပြည်ထောင်စုငင်းချမ်းရေး Institute USIP ကမေလ23ရက်ကထုတ်ပြန်ခဲ့တဲ့ကမ္ဘာငင်းချမ်းရေးနဲ့လုံခြုံရေးကိုချင်းချောက်လာနေတဲ့အရှိတောင်အရှအခြေစိုက်နိုင်ငံဖြတ်ကျော်ရာသွေးမှုတွေအကြောင်းအစည်းအခမ်းစာမိတ်ဆက်ပွဲမှာအခုလိုပြောတာဖြစ်ပါတယ်။ Washington DC USIP ရုံးချုပ်မှာကျင်းပတဲ့ပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ကိုငင်းချမ်းအေးကတင်ပြပေးပါမယ်ရှင
်။မြန်မာနိုင်ငံဟာလက်ရှိချိန်ထိအရှိတောင်အရှမှာonline ရာဇဝတ်လုပ်ငန်းတွေအဓိကအခြေတရာနေရာဖြစ်နေစေပဲလို့ American ပြည်တော်စုညီညွတ် Institute ကကျင်းပတဲ့ဆွေးနွေးပွဲမှာပြောပါတယ်။မြန်မာပြည်ကရာဇဝတ်လုပ်ငန်းတွေကြောင့် American နိုင်ငံသားတွေတန်းတဲ့ချီ ငွေကြေးတွေဆုံးရှုံးနေရလို့အမေရိကန်ပြည်ထောင်စုစစ်အနေနဲ့ရေးရဆောင်ရွက်မှုတွေလိုနေတယ်လို့လည်းထောက်ပြကြပါတယ
် USIP အဖွဲ့ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကတော့ဒီအခြေအနေဟာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးကိုချိန်ချောက်နေတယ်လို့ဆွနိဘွဲပြီးမှာ VOA ကိုသီးသန့်ပြောပါတယ
် I mean 3.5 billion US dollars is reported
မနေ့ကအမေရိကန်ဒေါ်လာ 3.5 billion ဆုံးရှုံးကြောင်းတန်ကြားမှုတွေရှိပါတယ်ဒါကတန်ကြားမှုရှိတဲ့ပမာဏသက်သက်ပါဒေလင်ခံရတဲ့သားကောင်အများစုကသတင်းပို့တိုင်ကြားတာမျိုးမရှိပါဘူးဆိုတော့အမေရိကန်မှာဒေါ်လာဘီလီယံနဲ့ချီဆုံးရှုံးနေတာပါနိုင်ငံအနှက်ကလူတွေထိခိုက်နေတာပါဒါကအမေရိကန်ပြည်ထောင်စုအတွက်အလွန်အလွန်ကိုဆိုးရွားတဲ့လူညုံရေးဆိုင်ရာချင်းချောက်မှုလို့ကျွန်တော်ထင်ပါတယ
် USIP ရဲ့လေလာမှုတွေအရအွန်လိုင်းလိမ်လည်တဲ့လုပ်ငန်းတွေဟာမြောက်အမေရိကတိုက်နဲ့တောင်အမေရိကတိုက်ကဘရာဇီးလ်နိုင်ငံအထိပြန့်နှံ့နေပြီးအမေရိကန်နဲ့ကနေဒါနိုင်ငံသားတွေဟာ2023ခုနှစ်ထဲမှာခမန်းကြီးဒေါ်လာ 3.5 ဘီလီယံနဲ့ဒေါ်လာတန်း350အသီးသီးဆုံးရှုံးခဲ့ကြပါတယ် REACT REAT လို့အတူကောက်ခေါ်တဲ့အမေရိကန်ပြည်ထောင်စုကလုပ်ငန်းအဖွဲ့အစည်းတွေစုပေါင်းထားတဲ့အစိမ့်မြင့်ဤပညာသုံးရာဇဝတ်မှုတွေကိုတိုက်ဖြတ်တဲ့အဖွဲ့ရဲ့တရားစွဲရှေ့နေလဲဖြစ်ကယ်လီဖိုးနီးယားပြည်နယ်ဆန်တာကလာရာကဒုတိယခရိုင်ရှေ့နေလဲဖြစ်တဲ့ Aaron Watts ကတော့မြန်မာနိုင်ငံကလိမ်လည်တဲ့လုပ်ငန်းတွေကြောင့်American နိုင်ငံသားတွေပုံစံမျိုးစုံနဲ့ဆုံးရှုံးနေရတယ်လို့ VOA ကိုဖြေပါတယ
် A tremendous amount of victims in the
American ပြည်ထောင်စုကတားကောင်တွေဟာမြန်မာနိုင်ငံနယ်နိမိတ်ထဲမှာအခြေစိုက်တဲ့လိမ်လည်လှည့်ပြားတဲ့လုပ်ငန်းတွေရဲ့ထောင်ချောက်တွေထဲကျဆင်းနေရတာပါ American မှာတွေ့မြင်နေရတာကဘာမှမကြံတော့လောက်အောင်ဆုံးရှုံးသွားကြတဲ့သူတွေပါအငိမ့်စားယူချိန်မှာတုံးမှုဆုထားတဲ့ငွေတွေခလေးတွေတက္ကသိုလ်တက်ဖို့စုဆောင်းထားတဲ့ငွေတွေအားလုံးလှည့်စားခံရပြီးတော့အကုန်ဆုံးရှုံးကုန်တာပါ
2023ခုနှစ်ဒီဇင်ဘာလမှာလိမ်လည်မှုလုပ်ငန်းကရတဲ့ဒေါ်လာတန်း80ကျော်ကိုငွေကြေးခွာချမှုဆွဆွဲချက်နဲ့လူ၄ယောက်ကိုအမေရိကန်တရားရေးဌာနကဆွဲချက်တင်ခဲ့လို့အွန်လိုင်းရာဇဝတ်ဂိုင်းတွေဟာအမေရိကန်မျိုးပေါ်မှာလက်ပတ်နေကြောင်းထင်ရှားလာပါတယ်။ဆိုင်ဘာရာဇဝတ်မှုအရေးကျွမ်းကျင်သူဥပဒေပညာရှင်အဲရန်ဝက်စ်ကတော့အမေရိကန်နယ်မြေအတွင်းကရာဇဝတ်မှုတွေပေါ်အရေးယူတုံ့ပြန်မှုတွေကအားနည်းနေသေးတယ်လို့ထောက်ပြပါတယ
်
။အလိမ်ခံရတဲ့တားကောင်တွေကိုကူညီပေးနေတဲ့ဒေသအခြေစိုက် Federal Agency တချို့ရှိပါတယ်။ဒါပေမဲ့ဒီရာဇဝတ်မှုတွေရပ်တန့်နိုင်မဲ့ပြည်ထောင်စုအဆင့်မဟာဗျူဟာတရက်ချမှတ်နိုင်ဖို့ကတော့အလွန်အားနည်းနေပါသေးတယ်
။ဒီပြိုင်ထဲမှာပဲအဲ့ဒီလိုကမ္ဘာတစ်ဖက်ချမ်းထိတက်ရောက်နေတဲ့မြန်မာနိုင်ငံတွေကအွန်လိုင်းရာဇဝတ်လုပ်ငန်းတွေနှိမ်နင်းရေးကလည်းအနာသိစစ်ကောင်စီရဲ့လက်အောက်ခံအဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့ရဲ့အကျိုးစီးပွားပတ်သက်မှုတွေနဲ့အတူအကန့်အသတ်တွေရှိနေတယ်လို့ USIP ဆွေးနွေးပွဲမှာသုံးသပ်ကြပါတယ်။စစ်ကောင်စီဘက်ကတော့စိုက်ဘာရာဇဝတ်လုပ်ငန်းနှိမ်နင်းရေးမှာတရုတ်ပါဝင်ဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းမကြာခဏသတင်းထုတ်ပြန်လို့ရှိပါတယ်။ဒါပေမဲ့မြန်မာဟာအရှိတောင်အရှာမှာထိတ်တန့်လိမ်လည်တဲ့ရာဇဝတ်လုပ်ငန်းတွေအခြေဆက်ရာဖြစ်နေစေပဲလို့စိုက်ဘာရာဇဝတ်မှုလုပ်ငန်းတွေကြောင်းအနီးကပ်စောင့်ကြည့်လေ့လာနေတဲ့ Jason Tower ကထောက်ပြပါတယ
်။
လိမ်လည်တဲ့လုပ်ငန်းတွေကမြန်မာနိုင်ငံမြောက်ပိုင်းဒွားနဲ့မိုင်းလားဒေသတွေမှာရှိနေသေးတာအသေးစားပါပဲ။တခြားနေရာတွေမှာလည်းဒီလုပ်ငန်းတွေတိုးလာနေတဲ့အထောက်အထားတွေတွေ့ရပါတယ်။ဥပမာမူဆယ်ရန်ကုန်မန္တလေးအစရှိသဖြင့်ပါမြန်မာဟာထိတ်တန့်သုံးနိုင်ငံထဲမှာရှိနေသေးတာကလည်းသိကြပါတယ်။ထိုင်းမြန်မာနေဆက်မှာဆိုရင်ကြကြပြင်းပြန့်ကိုရှိနေသေးပါတယ
်။ဒါပြင် USIP ရဲ့လေလာမှုရလိမ်လည်လှည့်ပြတဲ့လုပ်ငန်းတွေရဲ့အမျက်စွန်းတွေကတချို့ဟာအကျိုးစီးပွားခြင်းဆက်ရှက်နေတဲ့မြန်မာအနာသိစစ်တပ်နဲ့သူတို့ရဲ့မဟာမိတ်လက်နက်ကိုင်အဖွဲ့တွေနဲ့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကဩဇာအာဏာကြီးတဲ့အုပ်စိုးသူလူဒန်းစားစီရောက်သွားတယ်လို့လဲဆိုပါတယ်။ခေတ်သစ်နည်းပညာနဲ့လူမှုမီဒီယာဆက်သွယ်ရေးစနစ်တွေရဲ့အကူအညီနဲ့အတူဒီတရားမဝင်လုပ်ငန်းတွေရဲ့တက်ရောက်မှုဟာကမ္ဘာအနှံ့ဖျက်ချက်နေုံသာမကပဲကမ္ဘာငွေကြေးဗဏ္ဍာရေးစနစ်တည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ဓာတ်ရိုက်ချင်းချောက်လာနေတယ်လို့ USIP ဆွေးနွေးပွဲမှာသုံးသပ်ကြပါတယ်။ဒါကြောင့် American အစိုးရရဲ့အရေးယူဆောင်ရွက်မှုတွေတွေ့မြင်လာရတော့မယ်လို့ Jason Tower က VOA ကိုပြောပါတယ
်။
ဒီဘက်မှာရှိတဲ့ကျွန်တော်တို့ရဲ့တန်ယုံတွေကဒီစစ်ပွဲဆင်နွှဲလာတာကိုတွေ့ရတော့မှာပါ။ American ကကမ္ဘာတစ်ပတ်မှာဦးဆောင်မှုခန်းကန်တာကနေရယူပြီးဒီပြဿနာတွေကိုဖြေရှင်းဖို့စ조사လာတာတွေကိုတွေ့မြင်ရပါတော့မယ်။
ဒါပေမဲ့ဒါဟာရေရှည်ဆွနေရမဲ့တိုက်ပွဲဖြစ်တယ်လို့ Aaron West ကတော့ရှုမြင်ပါတယ
်
ဒီရာဇဝတ်မှုတွေဟာလွယ်လွယ်နဲ့ရပ်တန့်သွားတော့မှာတော့မဟုတ်ပါဘူးရန်သူကအခြေခိုင်နေပြီးတော့အလွန်ခက်မိနေပါတယ်ငွေကြေးအင်အားလည်းတောင့်တင်းခိုင်မာပြီးကောင်းကောင်းလေပတ်နေတာပါ
တစ်ဖက်မှာလည်းတရုတ်အစိုးရဟာသူ့နိုင်ငံသားတွေရဲ့ပိုင်ဆိုင်မှုတွေကိုအကြီးအကျယ်ထိခိုက်လာတဲ့နောက်ပိုင်းမှာမနစ်ကစပြီးတရုတ်ရာဇဝတ်ခိုင်းသားတွေအထူးအပါဝင်ပတ်သက်နေတဲ့စိုက်ဘာလိမ်လည်တဲ့လုပ်ငန်းတွေကိုမြန်မာနိုင်ငံပါဝင်၈၀၀တဝန်းမှာသက်ဆိုင်သူအားလုံးကိုဖိအားပေးနှိမ်နှင်းနေပေမဲ့မအောင်မမြင်ဖြစ်နေစေဖြစ်လို့ဒီလိမ်လည်တဲ့ကွန်ရက်လုပ်ငန်းတွေကိုအပီးတိုင်ဖျက်သိမ်းနိုင်မှုက နိုင်ငံဆောင်ပူပေါင်းပါဝင်တဲ့နိုင်ငံတကာတုံ့ပြန်မှုလုပ်ငန်းအဖွဲ့ဖွဲ့စည်းပြီးအရေးယူဖို့လိုအပ်နေကြောင်း USIP ပွဲမှာဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့လက်ရှိသမ္မတဂျိုးဘိုက်တင်တို့နှစ်ယောက်လုံးက AI ဉာဏ်ရည်ထုနည်းပညာသုံးပြီးမဲဆွယ်ဖို့ကြိုးစားနေပါတယ် AI နည်းပညာရဲ့ရွေးကောက်ပွဲအပေါ်သက်ရောက်မှုအကြောင်း VOA သတင်းတောက် Scott Stans ပေးပို့တဲ့သတင်းလွှာကိုမဲ့ဤတန့်စင်ကတင်ဆက်ထားပါတယ်ရှင
်ရွေးကောက်ပွဲမဲဆွယ်မှုတွေမှာအကုန်ကျအသက်သာဆုံးနဲ့အထူးရောက်ဆုံးနည်းလမ်းကတော့AI ဉာဏ်ရည်တူနည်းပညာသုံးပြီးတော့လောရစာသားနဲ့ရုပ်ပုံအလိုလျောက်ဖြည့်ဆည်းပေးနိုင်တဲ့စနစ် generative AI ပဲဖြစ်ပါလေ
The models are getting better very rapidly
AI နည်းပညာနဲ့ဖန်တီးထားတဲ့စနစ်တွေကတိုးတက်တာအယံမြန်လာပါတယ်အသစ်ထွက်တဲ့စနစ်တွေကတစ်ခုတည်းတစ်ခုတိတိတတ်တာပိုကောင်းလာတာကိုအပတ်တိုင်းလိုလိုတွေ့နေရပါတယ
်ကျန်နိုင်ငံလုံးအတိုင်းအတာနဲ့ရောဒေတာတွေမှာပါမဲဆွေရမှာအင်မတန်အသုံးဝင်တဲ့အရာပဲဆိုပြီးနိုင်ငံရေးလေးလာသုံးသပ်သူတွေကပြောပါတယ
် Think about the campaign that does not have digital staff at all
digital နည်းပညာဆိုင်ရာဝန်ထမ်းမရှိတဲ့မဲဆွေစုအဖွဲ့ဆိုရင် digital နည်းနဲ့ပြင်ပြနိုင်တဲ့အစီအစဉ်တွေလည်းထွက်လာမှာမဟုတ်ပါဘူး generative AI စနစ်ကောင်းတစ်ခုရှိရင်တော့ကိုလိုချင်တာကိုဖန်တီးနိုင်မှာပါမဲဆွေစီယုံရေးမှာငွေကောင်းကောင်းသုံးနိုင်တဲ့ကိုယ်စလဲလောင်းနဲ့ရှင်ရတဲ့အခါမှာအသုံးဝင်မှာပါ AI ကအဓိကကြားရခဏမှာရှိနေပါတယ်
Higher Ground Labs Company က Democratic Party နဲ့ Lower Ring ကိစ္စရပ်တွေအတွက်နည်းပညာဖွံ့ဖြိုးပေးနေတဲ့နေရာမှာရင်းနှီးမြှုပ်နှံထားတာပါ AI နည်းပညာကိုနိုင်ငံရေးမှာအသုံးချရမှာနည်းလမ်းမမှန်သုံးဖို့ကအဓိကပဲလို့သူကပြောပါလေ
I don't really know exactly what every Republican campaign would say their standards are but I do know that Democrats
Republican mistress ရဲ့ဖွဲ့တိုင်းကသူရဲ့စံနှုန်းတွေဘယ်လိုတတ်မှတ်ထားလဲတော့ကျွန်မအတိအကျမသိပါနဲ့လေကျမသိတာကတော့ဒီမိုကရက်တွေကဒီနည်းပညာတွေကိုစံနှုန်းမြင့်မြင့်ထားပြီးတော့သုံးသွားမှာပါ။ဒါကြောင့်မလို့ AI ကိုကျင့်ဝတ်နေမင်းကြီးအလွဲသုံးစားလုပ်မှာကိုကျမတော့မစိုးရိမ်ပါဘူးရှင
်။2016ခုနှစ်တုန်းကထရန့်မြေမဲဆွယ်စီယုံရဲ့အဖွဲ့ကသူမတူတဲ့လူမှုကွန်ရက်ကြော်ညာတဲ့နည်းလမ်းကိုသုံးပြီးလူတဦးချင်းစီအတွက်ရေးထားတဲ့ပုံစံစာသားတွေကိုပေးပို့ခဲ့ပါလေ။ပြည်ထောင်အခြေဆိုင် Cambridge Analytica ကုမ္ပဏီနဲ့လည်းလက်တွဲပြီးတော့အရေးပါတဲ့ American ပြည်နယ်တွေကမဲဆန္ဒရှင်တွေကိုပြစ်မှတ်ထားလွှမ်းမိုးခဲ့တာပါ Cambridge Analytica ကုမ္ပဏီက Facebook သုံးစွဲသူတန်းနေချီရဲ့ကိုယ်ရေးအချက်အလက်တွေကိုအသုံးပြုပြီးတော့2016 American သမ္မတရွေးကောက်ပွဲရလဒ်အပေါ်မှာတက်ရအောင်လှုံ့ဆော်ခဲ့တာပါထရမ့်ရဲ့2024 Internet စာမျက်နှာကိုဖန်တီးပြီးတော့ထိန်းချုပ်တဲ့ကုမ္ပဏီ Campaign Nucleus က Brad Parcel ကထရမ့်မဲဆွေစီယုံရဲ့အဖွဲ့အချက်လက်နဲ့ကြီးကြပ်တဲ့လှုပ်ဆောင်မှုဆိုင်ရာအကြီးတန်းအကြံပေးအဖြစ်လည်းလုပ်ကင်ခဲ့တာပါ။ဉာဏ်ရင်တုနည်းပညာကမဲဆန္ဒရှင်တွေရဲ့အချက်လက်တွေကိုသုံးသပ်ပြီးတော့လူတဦးချင်းစီကိုရေးတဲ့ပုံစံစာသားတွေနဲ့အီးမေးလ်ကြော်ညာအများကြီးကိုတစ်ပြိုင်တည်းဖန်တီးနိုင်ပြီးတော့ဝန်ထမ်းတွေကိုပိုက်ဆံပေးပြီးတော့လေကြိုတင်မဲ like out နိုင်တဲ့အကြောင်းဒီနေ့အစောပိုင်းမှာကျင်းပတဲ့ Freedom Fest အစည်းအဝေးမှာ Brad Parcel ကပြောခဲ့ပါလေ
။ A couple years.You're going to be able to have this running for office on your cell phone.
An AI device in the room, laptop phone alone may thumb and use a way win by nine no ma ba. AI ni pinya thumb bi tadin jinya che thau nai pi lo. Mae swae si yong ye sa ya email sa daw ni ko le AI ga ye pe ba lay me. Yan bon ngwe sha de ni pinya ne tacha loat da ri a long ko laptop phone ga ni de se lou saung nai ma ba.
မဲဆွယ်စီယုံရေးကာလမှာသတင်းပေးပို့ဖို့အတွက်သတင်းဌာနတွေကလည်း AI ဉာဏ်ရည်တုနည်းပညာသုံးပြီးတော့သတင်းရေးခိုင်းမှာကိုအမေရိကန်မဲဆန္ဒရှင်အားလုံးရဲ့42ရာခိုင်နှုန်းကစိုးရိမ်ကြတဲ့အကြောင်း AP သတင်းဌာနရဲ့စစ်တမ်းမှာဖော်ပြထားပါတယ်ရှင
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုဒီပိုင်းတစားပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါလေ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
လာမနက်ခင်းပါရှင်။ VOA အမေရိကန်အသံယဉ်2024ခုနှစ်မေလ15ရက်ပုတ်ထုနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကဘာတလွားခီးသွားအစီအစဉ်တို့ကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရှေ့တောင်အာရှကဗီယက်နမ်နိုင်ငံဟာနှစ်စဉ်နှစ်တိုင်းကမ္ဘာမှာပြည်ပကိုစံတင်ဖို့ရောင်းချကြတဲ့နိုင်ငံတွေထဲမှာတတိယအများဆုံးဖြစ်ပါတယ်။ဗီယက်နမ်နိုင်ငံရဲ့ဆန်စပါးစိုက်ပျိုးရေးဟာအောင်မြင်နေပြီးသူထက်နိုင်ငံအခြေဝင်နှစ်ဆလောက်ကြီးမားတဲ့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဘာကြောင့်ချဆင်းနေရတယ်လဲဆိုတာကိုတော့ကိုခင်မောင်စွမင်းကအခုလိုပြောပြထားပါတယ်ရှင်။
ကြာသေးခင်အချိန်တွေကစပြီးကမ္ဘာမှာနှစ်စဉ်နှစ်တိုင်းပြည်ပကိုဆန်အများဆုံးတင်ဖို့ရောင်းချတဲ့နိုင်ငံတွေထဲမှာဗီယက်နမ်နိုင်ငံဟာတတိယနေရာမှာရှိပါတယ်။သူ့ရှေ့မှာအိန္ဒိယကဆန်တင်ဖို့မှုအများဆုံးနဲ့နံပါတ်1နေရာမှာရှိပြီးထိုင်းနိုင်ငံကဒုတိယနေရာမှာရှိပါတယ်။ဂျာမနီအခြေစိုက် Statista Online စီးပွားရေးဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့အစည်းရဲ့ဖော်ပြချက်အရ2023-2024ခုနှစ်မှာထိုင်းနိုင်ငံကပြည်ပကိုဆန်မက်ထရစ်တန်ချိန် 8.2 တန်းတင်ဖို့ရောင်းချပြီးဗီယက်နမ်နိုင်ငံကဆန်မက်ထရစ်တန်ချိန် 9.6 တန်းရောင်းချပါတယ်။ဒါကြောင့်ကမ္ဘာဆန်တင်ဖို့ရောင်းချမှုမှာဒုတိယအများဆုံးထိုင်းနိုင်ငံရဲ့နောက်ကိုတတိယအများဆုံးဗီယက်နမ်နိုင်ငံကကတ်လိုက်နေတယ်ဆိုတာသိသာနေပါတယ်။ဗီယက်နမ်နိုင်ငံရဲ့မဝေးလာတဲ့သမိုင်းကြောင်းကိုကြည့်ရင်ကြီးမားတဲ့စစ်ပွဲကြီးတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ပါတယ်။ဒုတိယကမ္ဘာစစ်အပြီးပြင်သစ်တို့ကိုတိုက်ထုတ်တဲ့စစ်ပွဲ၊အဲဒီနောက်ကွန်မြူနစ်အုပ်ချုပ်တဲ့မြောက်ပိုင်းနဲ့အမေရိကန်ဝင်ရောက်ကူညီတိုက်ခိုက်တဲ့တောင်ပိုင်းစစ်ပွဲတွေဖြစ်ပွားခဲ့တဲ့အတွေ့နှစ်ဖက်စလုံးမှာလေယာဉ်လုပ်ငန်းတွေအကြီးအကျယ်ထိခိုက်ခဲ့ရပါတယ်။1985ခုနှစ်အမေရိကန်တပ်တွေစုခွာသွားပြီးတဲ့နောက်ဗီယက်နမ်နှစ်နိုင်ငံပူးပေါင်းသွားတဲ့အထိစိုက်ပျိုးရေးကဏ္ဍဟာအကြီးအကျယ်ထိခိုက်ခဲ့ပါတယ်။စစ်ပြီးတဲ့နောက်မှာလည်းစစ်ကြံမြေမြုပ်မိုင်းပုံးတွေကြောင့်လေယာမြေကိုအပြည့်အဝလုကင်နိုင်ခြင်းမရှိခဲ့ပါဘူး။ဒါအပြင်အမေရိကန်ပြည်တော်စုနဲ့မဟာမိတ်အနောက်အုပ်စုရဲ့စီးပွားရေးပိတ်ဆို့မှုတွေကိုလည်းကြုံတွေ့ခဲ့ရတဲ့အတွက်ကြောင့်အဲ့ဒီအချိန်ကဆိုဗီယက်ရုရှားအုပ်စုဝင်တွေလောက်နဲ့သာကုန်သွယ်ခဲ့ရတဲ့အတွက်ကြောင့်လေယာဉ်စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးမှုမှာအကန့်အသတ်တွေရှိခဲ့ပါတယ်အဲတခါ1989ခုနှစ်မှာလဲအိန္ဒိချင်းအရင်ကမဟာမိတ်နိုင်ငံကြီးဖြစ်တဲ့တရုတ်နိုင်ငံနဲ့နယ်စပ်မှာရက်တတနှစ်ပတ်ကြာစစ်ပွဲကြီးဖြစ်ပွားခဲ့ပါတယ်။အဲ့ဒီအတွက်တရုတ်နိုင်ငံနဲ့အဆက်အသွယ်တွေနှစ်အတန်ကြာပြတ်တောက်ခဲ့ပြီးကုန်သွယ်ရေးပါရက်ဆိုင်ကုန်တဲ့အတွက်စိုက်ပျိုးရေးထွက်ကုန်တွေနယ်စပ်ဖြတ်ကျော်အယောင်းဝယ်လုပ်လို့မရခဲ့ပါဘူး။ဒါပေမဲ့1992ခုနှစ်လောက်ကစပြီးနှစ်နိုင်ငံပုံမှန်ဆက်ဆံရေးကိုပြန်လည်စတင်ခဲ့ပါတယ်။အဲဒီနောက်ဆန်စပါးအပါအဝင်ဗီယက်နမ်စိုက်ပျိုးထွက်ကုန်တွေကိုနေဆက်ကနေတရုတ်နိုင်ငံကိုတင်ပို့တာတွေပြန်လည်လုပ်ကင်နိုင်ခဲ့ပါတယ်။ဗီယက်နမ်နိုင်ငံရဲ့အဓိကဆန်စပါးအပါအဝင်စိုက်ပျိုးရေးလုပ်ငန်းတွေလည်းအထိုက်လျောက်ဖွံ့ဖြိုးလာခဲ့ပါတယ်။တစ်ဆက်တည်းဆိုသလိုအမေရိကန်သမ္မတဘေးကလင်တန်လက်ထက်1994ခုနှစ်မှာဗီယက်နမ်အပေါ်နှစ်ရှည်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးခဲ့ပြီးနှစ်နိုင်ငံတန်တမာဆက်ဆံရေးပြန်လည်စတင်ခဲ့ပါတယ်။အဲ့ဒီနောက်သမ္မတဘေးလ်ကလင်တန်နဲ့အမေရိကန်အစိုးရတာဝန်ရှိသူတွေရောဗီယက်နမ်အစိုးရခေါင်းဆောင်တွေရောအပြန်အလှန်လက်ပတ်မှုတွေလုပ်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကမ္ဘာအသင်းအဖွဲ့တွေရဲ့အတတ်ပညာတွေအကူအညီတွေရရှိလာတဲ့အတွက်ဗီယက်နမ်နိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေဟာတစ်ချိန်တို့တိုးတက်လာခဲ့ပါတယ်။ဒါအပြင်အစိုးရကလည်းတောင်သူလယ်သမားတွေနဲ့အတူပူးပေါင်းပြီးတသားတည်းဆောင်ရွက်တာတွေဟာလည်းအရေးပါတဲ့အချက်တစ်ချက်ဖြစ်ပါတယ်။လန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်ရေးအစီအစဉ်အရမဲကောင်မြစ်ဖြတ်သန်းစီစဉ်တဲ့နိုင်ငံတွေရဲ့စိုက်ပျိုးရေးလုပ်ငန်းစဉ်တပီကိုမြန်မာနိုင်ငံမှာစစ်တပ်အာဏာမသိမ်းခင်ကဗီယက်နမ်နိုင်ငံကိုတွားရောက်လေ့လာတဲ့အထက်မှာပါဝင်တဲ့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုသူ့ရဲ့အတွေ့အကြုံကိုပြောပြပါဗျာ။
ကျွန်တော်တို့တွားလေ့လာတော့ BNN ရဲ့အကောင့်ချက်တွေကိုလေ့လာတာပေါ့ဗျာ။ကမ္ဘာ့ဆန်တင်ဖို့နိုင်ဆုံးနိုင်ငံအဖြစ်ရပ်တည်နိုင်တာဘာကြောင့်လဲဆိုတာကိုကျွန်တော်ကသိချင်တာပေါ့။ကျွန်တော်ဒီလောက်ပြောရရင်တော့အကောင့်ချက်က၄ချက်လောက်ရှိတယ်။ပထမအဦးဆုံးအကောင့်ချက်ကနေရာစိုက်ပျိုးရေးကဏ္ဍကိုဗီယက်နမ်ကနိုင်ငံတော်ဘတ်ဂျက်ရဲ့20ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းကြားသုံးတယ်လို့သိကြရတယ်ကျွန်တော်မေ့ကြည့်တော့လေ။နံပါတ်1ကတော့သူတို့အစိုးရကိုယ်တိုင်တောင်သူနယ်သမားကိုကူးဆောင်ပြီးစိုက်ပျိုးစည်းဝါးကိုသူကလုပ်တယ်။နောက်တစ်ခုကကြတော့သူတို့ရဲ့ဥပဒေတွေကိုလေ့လာကြည့်တဲ့အခါမှာကျွန်တော်တို့ဗမာပြည်ရဲ့ဥပဒေတွေလည်းတော့တားနေတယ်ဟုတ်ကျွန်တော်တွေ့ရတယ်။နေရာမြေအငင်းပွားမှုတွေရွာထဲမှာဖြစ်တဲ့ဆိုရင်သူက ီဥပဒေကြောင်းအတိုင်းပဲနေရာမြစီမံခန့်ခွဲမှုအဖွဲ့တွေကမဆုံးဖြတ်ခင်မှာဂျောင်းဝင်ဖြန့်ဖြည့်ရေးအစီအစဉ်ဆိုတာဥပဒေထဲမှာကိုထည့်ဆွဲထားတယ်။အဲ့တော့ရွာမှာရှိတဲ့ရမီရဖတွေပေါ်တာရှိတဲ့လူတွေပါတဲ့ဖြန့်ဖြည့်ရေးအဖွဲ့ကော်မတီဆိုတာကိုသူကဖွဲ့ပြီးဖြည့်ရှင်းခိုင်းတဲ့ခါကြတော့ဒီအရင်းဝါမှုတွေကဘူတွေတိုင်းတွေခရိုင်တွေတော့မတက်ဖက်နဲ့မြို့နယ်အဆင့်လောက်မှာအမြင့်ဆုံးပဲရောက်ပြီးတော့မှပြီးပြီးသွားတယ်ပေါ့။အဲ့ဒါဥပဒေရဲ့အားကောင်းချက်ပေါ့။အဲ့လိုမျိုးညှိနှိုင်းဖြန့်ဖြည့်ရမယ်ဆိုတဲ့အချက်မျိုးကိုဥပဒေထဲထည့်ထားတာကျွန်တော်တို့ဗမာပြည်ဥပဒေတွေမှာမရှိဘူး။ဥပဒေအားကောင်းတယ်ပေါ့နော်။နောက်ဆုံးအချက်ကကျတော့ mapping လုပ်တယ်သူတို့ကmapping လုပ်တဲ့အခါမှာကုလသမဂ္ဂရဲ့ဒီအကူအညီတွေလည်းပါတယ်။သူကတော့တိတိကျကျပေါ့ဒါကစိုက်ပျိုးမြေလေရာအဲဒီဟာတော့ပေါ့ဒါကတော့ကာကွယ်ရေးသုံးမြေအဆရှိသဖြင့်ပေါ့ဗျာဒါကနိုင်ငံတော်မြေအဲ့ဒါတွေကိုတိတိကျကျ mapping လုပ်တယ်အဲ့ဒီအချက်၄ချက်ကိုကျွန်တော်ကသူ့နိုင်ငံရဲ့လေယာစိုက်ပျိုးရေးဟာဘာကြောင့်တိုးတက်ရတယ်လဲဆိုတဲ့ဟာကိုကျွန်တော်သုံးသပ်လို့ရခဲ့တယ်ပေါ့ဗျာ
မဲကောင်မြေဝန်းဒေသဟာဆိုရင်စံစဘာအကြီးကျယ်စိုက်ပျိုးပြီးပြည်ပကိုတင်ဖို့ရမှာလဲအဓိကအဲ့ဒီဒေသကပဲဖြစ်ပါတယ်ဒါအပြင်ဗီယက်နမ်နိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍဟာလုံးဝစက်မှုလေယာစနစ်ဖြစ်တဲ့အတွက်ဆက်ရန်နေရာတွေဝင်လို့ထွက်လို့ရအောင်လေယာမြေတွေကိုအကွက်ဖော်တာဝင်လန်းထွက်လန်းတွေဖောက်လုပ်တာရေပေးမြောင်းတွေကိုစနစ်တကျသွယ်တမ်းပေးတာနဲ့တောင်သူလယ်သမားတွေကိုစိုက်ပျိုးရေးအသိအမြင်တွေသင်ကြားပေးတာစတာတွေကိုအစင်မပြတ်ဆောင်ရွက်ပေးပါတယ်ဒါနဲ့ပတ်သက်ပြီးမဲကောင်နိုင်ငံများလေယာမြေဆွေးနွေးပွဲတက်ရောက်ခဲ့သူကပဲအခုလိုပြောပြပါဗျ။အ
ဲဥရောပဘက်ကိုပို့တဲ့ဆန်အမျိုးအစားကိုဘီနန်တောင်မဲရအထူးသဖြင့်အဲ့မှာစိုက်တာစိုက်တာမှာသူကတခွန်တပြင်းလုံးစိုက်တာပေါ့လေ contract family contract လေယာမြေစနစ်နဲ့စိုက်တာပေါ့စိုက်တာမှာသူကကုမ္ပဏီနေရာကိုဘီနန်အစိုးရနေလိုက်တာဘီနန်အစိုးရနဲ့တောင်သူတွေနဲ့ contract family လုပ်ပြီးကမှအဲ့ဒီတမျိုးတည်းပဲအဲ့ဒါသိမ်းပေါင်းများစွာအလိုစိုက်တာတမျိုးတစ်ခေါ်ကြီးပေါ့ရေသွင်းစနစ်တရားအစစနစ်တကျအစိုးရလုပ်ပြီးကမှစိုက်တာသူတို့အောင်မြင်တယ်အငင်းပွားမှုတွေပါတယ်အနေချင်းရှိတဲ့ဆိုပေမဲ့လို့တောင်သူနဲ့အစိုးရနဲ့အစင်ပြေနေတဲ့အခြေအနေတရားမှာရှိတယ်လို့ကျွန်တော်တို့သိရတယ်ပေါ့ဗျာစိုက်ပျိုးရေးဦးစီးဌာနတွေကကုမ္ပဏီများတဲ့ဖွဲ့သူကရက်တီပြီးကမှတောင်သူနဲ့ contract family ကိုလုပ်ကြတာဥရောပကိုပို့မဲ့ဆန်ဆိုအဲ့လိုစိုက်တာကျွန်တော်သိသလောက်တော့ဟိုတရားမျှတမှုရှိတယ်လို့တော့အကြံမြင်တော့ရေးကြည့်ရပါဗျာသိရတယ်ပေါ့ဒါပေမဲ့ဒီချက်မှာတော့အဂိလိုက်စားမှုဆိုတော့မကင်းတော့ဘူးဗျာဒါပေမဲ့လို့ကျွန်တော်တို့ကအဲ့လောက်ကြီးကြီးနိုင်နိုင်နည်းနည်းလေးလောက်ကိုမရခဲ့ဘူးဒါပေမဲ့အောင်မြင်နေတယ်လို့တော့ရေးကြည့်ရသဘောပြောလို့ရတယ်ဘီအန်အန်နိုင်ငံရဲ့နေရာစိုက်ပျိုးရေးကဏ္ဍမှာအားနေတာကတောင်သမားအဖွဲ့အစည်းလုံးဝမရှိဘူးတောင်သမားအဖွဲ့အစည်းလုံးဝပောက်ကုန်မပေးဘူး
ဗီယက်နမ်နိုင်ငံဟာပြည်ပကိုကမ္ဘာမှာတတိယဆန်အများဆုံးတင်ဖို့ရောင်းချတဲ့နိုင်ငံဖြစ်ုံတင်သာမကတခြားသီးနှံတွေကိုလည်းထိတ်တန့်ရအောင်ပြည်ပတင်ဖို့နိုင်အောင်စိုက်ပျိုးထုတ်လုပ်ခဲ့ပါတယ်။အခုဆိုရင်ကမ္ဘာမှာတီဟိုစီကိုအများဆုံးတင်ဖို့နိုင်တဲ့နိုင်ငံဖြစ်တယ်လို့ငရုတ်ကောင်းကိုလည်းအများဆုံးပြည်ပကိုတင်ဖို့ရောင်းချတဲ့နိုင်ငံဖြစ်နေပါပြီ။ဒါ့အပြင်ကမ္ဘာမှာဒုတိယအများဆုံးပြည်ပကိုကော်ဖီတင်ဖို့ရောင်းချတဲ့နိုင်ငံလည်းဖြစ်နေပါတယ်။တခြားစိုက်ပျိုးရေးထွက်ကုန်တွေဖြစ်ကြတဲ့လက်ဖက်ချောင်းနဲ့ရာဘာကိုလည်းအများအပြားစိုက်ပျိုးထုတ်လုပ်ပြီးပြည်ပကိုတင်ဖို့ရောင်းချနေပါပြီ။ဗီယက်နမ်နိုင်ငံနဲ့မြန်မာနိုင်ငံဟာအရှေ့တောင်အာရှမှာတည်ရှိပြီးအိမ်နီးချင်းတွေလည်းဖြစ်ကာရေကြောမြေကြောတွေတူညီကြသလိုစိုက်ပျိုးသီးနှံတွေလည်းတူညီကြပါတယ်။ဗီယက်နမ်နိုင်ငံရဲ့အခြေအဝင်းဟာမြန်မာနိုင်ငံရဲ့တဝက်လောက်ပဲရှိပြီးလူဦးရေကြတော့နှစ်ဆနီးပါးတောင်ပိုများနေပါတယ်။အဲ့ဒီလိုအနေအထားတွေရှိပေမဲ့ဗီယက်နမ်နိုင်ငံရဲ့စိုက်ပျိုးရေးထုတ်လုပ်မှုဟာအကြီးအကျယ်အောင်မြင်ပြီးမြန်မာနိုင်ငံရဲ့စိုက်ပျိုးရေးဟာတစ်နှစ်ထက်တစ်နှစ်ဆိုးဆိုးဝါးဝါးကိုဆုပ်ယုပ်နေပါဗျ။ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်ပိုင်းကစလို့မြန်မာနိုင်ငံမှာလည်းပြည်တွင်းစစ်ရှိခဲ့တယ်ဆိုပေမဲ့အဓိကစိုက်ပျိုးရေးတစုံလုံးကိုတော့ထိခိုက်လောက်အောင်အခြေအနေဆိုင်ခဲ့တာမျိုးမဖြစ်ခဲ့ပါဘူး။ဒါပေမဲ့ဗီယက်နမ်နိုင်ငံကတော့ဒုတိယကမ္ဘာစစ်ကြီးပြီးကတည်းကပြည်တွင်းစစ်အဆင့်နဲ့မဟုတ်ဘဲကမ္ဘာအင်အားကြီးနိုင်ငံတွေနဲ့စစ်ခင်းခဲ့ရပါတယ်။ဒီလိုအခြေအနေကြားတွေကနေဗီယက်နမ်နိုင်ငံဟာစိုက်ပျိုးရေးကိုအောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့ပေမဲ့မြန်မာနိုင်ငံကတော့စစ်အာဏာရှင်အစဉ်စဉ်အုပ်ချုပ်ခဲ့ပြီးစိုက်ပျိုးရေးဆိုင်ရာခိုင်မာတဲ့မူဝါဒရည်မှန်းချက်မရှိဘဲအောင်မြင်အောင်လဲလှုပ်ဆောင်နိုင်ခဲ့ခြင်းမရှိပါဘူးခင်ဗျာ။
မြမရေဟာကဘာမှာအယုံဆိုင်ရေးပေးခံရမှုနေနေတဲ့အချိန်မြမပြည်တွင်းစစ်နဲ့ဖန်စီကန်နိုင်ငံရေးအကျဉ်းသားများအတွက်လူသိလာအောင်လှုံ့ဆော်ပေးနေတဲ့နိုင်ငံတကာကအဖွဲ့တွေလည်းရှိပါတယ်။ဒေါက်ဆန်ဆွေချီအဖွဲ့ဝင်နိုင်ငံရေးနဲ့အချင်းချနေသူများနဲ့မြမပြည်တွင်းစစ်အကြောင်းကိုဂျာမန်နယ်ပွားညစ်ကိုတွေဖွဲ့စည်းထားတဲ့ဒီ Dragit DY အဖွဲ့ရရဲ့မြမရေးလှုပ်ရှားနေမှုအကြောင်းကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ထားပါတယ်ရှင်။
ဂျာမန်နယ်ဘွားညီကိုတွေနဲ့ဖွဲ့စည်းထားတဲ့ The Drugger Stewan ကလေနဲ့ယူဆောင်လို့အဓိပ္ပာယ်ရတဲ့စန်တဝင်းတချင်းကိုတိခတ်တိဆွနေကြတာပဲဖြစ်ပါတယ်သူတို့ဖွဲ့ဟာ2008ခုနှစ်ထိုင်းနိုင်ငံမဲဆောက်ခီးစဉ်တုန်းကနိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းနဲ့တွဲဆုံပြီးတဲ့နောက်မှာဒီတချင်းကိုရေးသားခဲ့ပြီးတော့တိဆူဖျော်ဖြေခဲ့ကြတာပဲဖြစ်ပါတယ်ဒီတချင်းဟာမြန်မာပြည်ထဲကဒေါ်အောင်ဆန်းစုကြည်နဲ့မတရားကျင်းကြခံထားရတဲ့နိုင်ငံရေးကျင်းသားတွေနဲ့ပြည်သွင်းစစ်ပွဲတွေအကြောင်းကိုရည်ရွယ်ရေးဆက်ထားတာပဲဖြစ်ပါတယ်ဒီတိဝိုင်းဟာမကြာခင်မှာမြန်မာအမှုပညာရှင်များနဲ့ပူးပေါင်းပြီးတော့စစ်ဘေးရှောင်တွေရဲ့ရန်ပုံငွေအတွက်ဖျော်ဖြေပွဲတွေပြုလုပ်ဖို့အစီအစဉ်နေပါတယ် The Drugger Stewan အဖွဲ့ဝင်တွေရဲ့မြန်မာပြည်ရေးပေါ်မှာစိတ်ဝင်စားမှုနဲ့ပတ်သက်ပြီးတော့တွားရောက်တွေ့ဆုံမေးမြန်းထားပါတယ
် So when we were in Thailand Aung San Suu Kyi she was under house arrest
ကျွန်တော်တို့အဖွဲ့ထိုင်းကိုတွားခဲ့တဲ့ကမဲဆောက်မှာရှိတဲ့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကိုတွားဖြစ်ခဲ့တဲ့ကမြန်မာပြည်တွင်းမှာဒေါ်အောင်ဆန်းစုကြည်အပါအဝင်မတရားအကျဉ်းကျခံနေရတဲ့လူတွေနဲ့စစ်ဘေးဒဏ်ခံနေရတဲ့ပြည်သူတွေအတွက်လှုံ့ဆော်မှုတစ်ခုဖြစ်အောင်လို့ဒီသချင်းကိုကျွန်တော်တို့ရေးခဲ့တာပါမြန်မာပြည်နဲ့ပတ်သက်ပြီးသတင်းစကားတစ်ခုအနေနဲ့ကျွန်တော်တို့အဖွဲ့ရဲ့ကိုယ်ပိုင်လေနဲ့ယူဆောင်လို့အဓိပ္ပာယ်ရတဲ့ဒီသချင်းဟာမြန်မာပြည်သားတွေအတွက်ငြိမ်းချမ်းရေးနဲ့မျှော်လင့်ချက်ရနိုင်ဖို့တွန်းအားတစ်ခုဖြစ်စေနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။မြန်မာပြည်မှာကလေးနဲ့မိခင်တွေမိသားစုတွေတကွဲတပြားဖြစ်နေရတာအိမ်တွေမီးရှို့ခံနေရတာနဲ့အကြမ်းဖက်တပ်ဖြတ်ခံနေရတာတွေနေတိုင်းလိုလိုပါပဲ။ဒါပေမဲ့ကမ္ဘာပေါ်မှာရှိတဲ့သတင်းမီဒီယာတွေကမြန်မာဘက်ကိုအာရုံမစိုက်တော့ဘဲနဲ့မြန်မာနီးတူဖြစ်ပျက်နေတဲ့ယူကရိန်း၊ပါလက်စတိုင်း၊အာဖဂန်နစ္စတန်စတဲ့နေရာတွေကိုဦးစားပေးနေတော့မြန်မာအရေးကနောက်ကျကျနေခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့မြမအကြောင်းကိုကဘာကလူတွေပူတိအောင်နှိုးဆွပေးခြင်းပါတယ်။တည်င်းတွေနောက်ကျကြံနေတာကျွန်တော်တို့မလိုလားပါဘူး။ကျွန်တော်တို့တက်နိုင်တဲ့ဘက်ကနေဘယ်နေရာရောက်ရောက်မြမမှာဖြစ်ပျက်နေတဲ့အကြောင်းတွေကိုဝင်မျှသွားမှာပါ
။မြမပြည်ငြိမ်းချမ်းရေးအတွက်လေနဲ့ယူဆောင်ဆိုတဲ့အချင်းကိုရေးဆက်တည်ဆို့ထားတဲ့အဆိုတော်ဘန်ဂျီစီမာဘတ်ကမြမအရင်နဲ့ပတ်သက်ပြီးတော့သူ့ရဲ့ခံစားချက်တွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်ထပ်တီဝိုင်းဖွဲ့ဝင်သရော့ပညာရှင်ဘတ်ဒေါ်နက်ကဒီအချင်းမှာပါဝင်တိခတ်ထားသူလည်းဖြစ်ပါတယ်။
Yeah, my name is Beth Donis. I'm a violinist born and raised in
the ကျမနာမည်က Beth ပါ။ကျမ DDY မှာတရောထိုးတဲ့အနုပညာရှင်တယောက်ဖြစ်ပါတယ်။နောက်အမေရိကန်ပြည်ထောင်စုမှာမွေးဖွားသူတူလည်းဖြစ်ပါတယ်။အာနာရှင်တွေကအနုပညာရှင်တွေကိုအယံကြောက်ကြတယ်။ဘာဖြစ်လို့လဲဆိုတော့အနုပညာရှင်တွေဟာကဏ္ဍအလိုက်မှာအမျှော်မြင်နေရှိကြတယ်။ပြီးတော့အနုပညာရှင်တွေဟာအခုလက်ရှိကာလကိုကြော်လွန်ပြီးတွေးတောဖို့မကြောက်ကြတဲ့သူတွေလည်းဖြစ်ပါတယ်။ဓာရီကပုံမှန်မဟုတ်တဲ့ဖြစ်စဉ်လို့လည်းထင်ကြပါရဲ့ကျမတို့ဟာလွတ်လပ်တဲ့သူတွေဖြစ်တဲ့အလျောက်ပုံသေးဖြစ်တဲ့ပုံစံကွက်ထဲမှာနေဖို့မဆက်မအောင်ဓာရီကကျမတို့အတွက်လက်ဆောင်အနေနဲ့မွေးဖွားလာတာလို့လည်းဆိုနိုင်ပါရဲ့ပြီးတော့ကျမတို့ဟာကဘာတဝန်းလုံးမှာရှိတဲ့လူသားတွေအတွက်ကိုတက်ထားတဲ့ပညာနဲ့အကူအညီပေးဖို့အတွက်အမိန့်ပေးခံရတယ်လို့ခံစားရပါရဲ့ဒါကြောင့်အမေရိကန်ပြည်ထောင်စုလိုနိုင်ငံမှာတော့အနုပညာရှင်တွေကိုထိန်းချုပ်လို့မရကြပါဘူးအနုပညာရှင်တွေကသူတို့ပြောကျင်တဲ့သတင်းစကားတခုကိုလွယ်လွယ်ကူကူမြန်မြန်ဆန်ဆန်နဲ့လူတွေစီကိုထိရောက်အောင်အရောက်ပို့နိုင်တဲ့စွမ်းအားတွေရှိပါတယ်။ဒါကြောင့်အစိုးရတွေဟာအနုပညာသမားတွေကိုအရန်ကြောက်ကြပါတယ်။မြမပြည်ကလူတွေကိုကျမသတင်းစကားပါကျင်တာကတော့တင်းတို့တွေဟာတယောက်တည်းရှိမနေပါဘူး။ကျမတို့တက်နိုင်တဲ့အားနဲ့ရှိတဲ့စွမ်းအားနဲ့တင်းတို့ရဲ့နာကျင်နေတဲ့ဒဏ်ရာတွေနဲ့ကြုံတွေ့နေရတဲ့အခြေအနေဇိုးတွေကိုတက်နိုင်သမျှကူညီပေးသွားမယ်လို့ကတိပေးပါတယ်။
And tragedy of what you are currently experiencing.
Yeah. Well, specifically I'm concerned about any kind of you know situation where people are
ကျွန်တော်အနေနဲ့လူတိုင်းမှာဖြစ်ပျက်နေတဲ့အခြေအနေတွေအားလုံးကိုအာရုံစိုက်ပါတယ်အထူးသဖြင့်မြန်မာပြည်လိုဖြစ်ပျက်မျိုးပါနှစ်ပေါင်း80ကျော်ကြာဖြစ်နေတဲ့မြန်မာပြည်အရေးကိုကျွန်တော်လေ့လာခဲ့ပါတယ်ကျွန်တော်ငငယ်ကမြန်မာပြည်နဲ့နီးကပ်နေတဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာအခြေချပူးပါတယ်ဒါကြောင့်မြန်မာပြည်အကြောင်းကကျွန်တော်တို့နဲ့တိတ်ဆိတ်မနေပါဘူး။နောက်ပိုင်းတော့မိသားစုနဲ့ကမ္ဘာတဝမ်းမှာရှိတဲ့မြို့တွေမှာလှည့်ပတ်ပြီးတော့နေထိုင်ခဲ့ပါတယ်။မြန်မာပြည်သားမကနိုင်ငံတော်များများမှလည်းတရားမျှတမှုတွေပျောက်ဆုံးနေတာကိုပို့ပြီးတော့လေ့လာမိပါတယ်။ဒါပေမဲ့တခြားနိုင်ငံကအဖြစ်ပြက်လိုမျိုးမြန်မာနိုင်ငံကသတင်းတွေကဖော်ပြတာအရန်နည်းလာပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့မြန်မာပြည်အကြောင်းကိုမျှဝေဖို့ပို့ပြီးတော့တွန်းအားတစ်ခုအနေနဲ့ဖြစ်လာပါတယ်။ကျွန်တော်မြန်မာပြည်ကလူတွေနဲ့အတူရှိနေပါတယ်။မြန်မာပြည်ကလူတွေကိုလည်းထောက်ခံနေပါတယ်။ယုံကြည်ချက်တွေဘရောမှရက်တက်မသွားကြပါနဲ့။ပြောလင်းချက်ပန်းနိုင်ကိုကျွန်တော်တို့လည်းမြင်နေရပါပြီ။အာနာရှင်စနစ်ပြုတ်ကြဖို့ဆက်ပြီးတော့တွန်းအားပေးကြပါ။ငင်းချမ်းရရှိဖို့လည်းကြိုးစားကြပါ။ဒီနေ့မဟုတ်မနေ့ပြန်မှာအောင်မြင်မှုတွေနဲ့ငင်းချမ်းခြင်းတွေပြောင်းလဲလာတတ်ပါတယ်။အခုချိန်တွေကအရန်အနေနဲ့များတဲ့အနေအထားတစ်ခုမှရှိနေပါတယ်။ဒီကြတာကတော့အာနာရှင်တွေကကြဆုံးခါနီးမှာရက်ဆက်ကြမ်းကြုတ်မှုတွေပို့ပြီးတော့လှုပ်ဆောင်လာတာဟာသူတို့တွေရဲ့အားနည်းမှုနဲ့အရှုံးကိုပြတဲ့လက္ခဏာပဲဖြစ်ပါတယ်။ဒ Daria Drugu don't our people Yan Yeji that Chi may people.
When the regime that is oppressing, when the oppressor starts getting more and more violent, it's a sign that they're getting weaker. And this is an important so keep the pressure on and don't give up.
Kaba Saminama, Nanganaga Rini Ponan Nij Mabe, Myama Yene Patare Rinigo, Amiera Naso Nivare Sure, Tadrogas Tiwaye, Litkita Tikatu, Christopher Simabatka, Pyotware, Myama Bi Changube Pipare. Se Anashin Kitashao, Pansi Kayare, Nangan Ye Chindabao, Natao Chatao Naya, Konsato Ushiga Biro, Yahu Lashima, Ame Chabi, Chincha Kanyadu, Natao Toya Chause Shibare. A chinchane sent to Mabe, Leon Koya, Lisa Chau, Tapia Kayaka Biro, Eri Temama, Susu Pau, Chautau Naya, Sutton Ulumio Kerelu, Nanga Ye Chenamia Kuni Sasha Yetenga, Topian Tabare. General Hansaba, American Piran Zugan, it is a big rubber.
Lame American Tamara, Jacob Way, to Messu Sion Hama, Isriku, Sien Lenet, Tapane, Kisayane, but the Biro Le, a chain in the Ninkons Yapsilabare. Democrat Tamara Joe Biden ha Israel ko siye kunyi pe me kaisa sanga lai ta ne patelo die po Republican rue bak ka le weban ni pe Tamara Houghton ne Trump le eight de ma pa win la ba de Veronica Bodress Iglesia pe po de tadin ko ko an an tin pya cha ba de shin
ကြောင့်ဆုံးရှုံးသည့်တွင်အကြံဖက်တပ်ဖြတ်ခံရသူတွေအတွက်အစ္စရေးမှာတနင်္ဂနွေနေ့ကအောင်မြင်ပွဲနေ့ကျင်းပနေချိန်မှာပဲဂါဇာတောင်ပိုင်းမှာတော့ရာဖာကဟမတ်စ်တွေကိုရှင်းလင်းမဲ့အစ္စရေးရဲ့စစ်စင်ရေးမတိုင်ခင်မှာပါလက်စတိုင်းတွေဟာဘီကင်ယာကိုနောက်တစ်ချိန်ထပ်ပြီးတော့ပြောင်းရွှေ့ဖို့သတိပေးစရာတွေရရှိထားပါတယ်။အစ္စရေးနဲ့ဟမတ်စ်စစ်ပွဲအရေးမှာတိုက်ရိုက်ပါဝင်ပတ နော်သားရင်ပြည်တော်မှာရှိနေမယ်ဆိုရင်ဂါဇာမှာစစ်ပွဲဆိုတာရှိလာမှာမဟုတ်ပါဘူး။ကျွန်တော်သမ္မတဒါဝင်ထမ်းဆောင်နေချိန်တုန်းကအရှေ့လပိုင်းဒေသမှာဘယ်တော့မှနေမှမတူအောင်ငြိမ်းချမ်းနေခဲ့ပါလေ
။ Trump နဲ့ Republican တွေဟာ Israel ကိုဆက်လက်နဲ့အကူအညီပေးဖို့နဲ့ပတ်သက်ပြီးသမ္မတ Joe Biden ကဆိုင်းငံ့ထားတာကိုအကြီးအကျယ်မကြေမနက်ဖြစ်နေကြပါရယ်။Hamas တွေကိုချေမှုန်းဖို့ Rafah ကို Israel ကိုစစ်ဆင်ရမှာအရက်သားတွေမထိခဲ့အောင်ဆောင်ရွက်စီမံရမှာနဲ့ပတ်သက်ပြီးညှိနှိုင်းမရတာကြောင့် Biden ဆွေရကလက်နက်ပေးမဲ့အစီအစဉ်ဆိုင်းငံ့ထားတာပါ
So when we were faced with destruction as
ဘလဲစကံဘုံကျဲခံပြီးခြင်းနဲ့ဂျာမနီဂျပန်နဲ့ဆစ်ဖြစ်ပြီးတဲ့နောက်ကျွန်တော်တို့နိုင်ငံအနေနဲ့ဆုံးရှုံးပျက်စီးမှုတွေတွေ့ကြုံရပြီးတဲ့အခါ Hiroshima နဲ့ Nagasaki ကိုနျူကလ িয়ার ဘုံကျဲပြီးတော့စစ်ပွဲကိုအဆုံးသတ်ဖို့ဆုံးဖြတ်ခဲ့ပါတယ်။ Israel အနေနဲ့စစ်ရှုံးမှုဆိုတာမဖြစ်နိုင်တာကြောင့်သူတို့လိုအပ်တဲ့ဘုံတွေကိုပေးလိုက်ပါ။ထိခိုက်ဆုံးရှုံးမှုအနည်းဆုံးဖြစ်အောင်သူတို့နဲ့လက်တွဲဆောင်ရွက်ပါ
။ Israel ကိုပို့မဲ့လက်နက်ချို့ဆိုင်းငံ့ထားပေမဲ့လည်း Congress လွှတ်တော်ကိုပေးပို့တဲ့ American နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာ Israel အနေနဲ့ American ထောက်ပံ့တဲ့စစ်လက်နက်ပစ္စည်းတွေကို Hamas တွေချေမှုန်းဖို့အသုံးပြုရမှာ American နဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ဆိုတဲ့အချက်အလက်မျိုးထည့်သွင်းဖော်ပြမထားပါဘူး။မဟာမိတ် Israel နိုင်ငံအပေါ် American ကဘယ်လိုသဘောထားမျိုးရှိပါသလဲ
No.We don't have double standards.
ကျွန်တော်တို့ကမလို့တမျိုးလို့တမျိုးမလုပ်ပါဘူး။ကျွန်တော်တို့နဲ့အလွန်နီးစပ်တဲ့မဟာမိတ်အစ္စရေးနိုင်ငံအပေါ်တခြားနိုင်ငံတွေအပေါ်ဆက်ဆံတဲ့အတိုင်းပဲဆက်ဆံသွားမှာပါ။လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့စီစစ်သွားမှာဖြစ်ပေမဲ့လည်းစစ်ဖြစ်နေတဲ့အချိန်မှာတော့ဒီကိစ္စတွေကိုကင်တွယ်ဖို့အလွန်ခက်ပါတယ်။
Israel ရဲ့လုပ်ရက်ကိုလက်မခံသူလွတ်တော်အမတ်အချို့ကတော့ American အနေနဲ့ Israel ကိုနောက်ထပ်စီးရေးကူညီမပေးသင့်ဘူးလို့ဆိုပါတယ
်35000 Palestinians
Palestine 3000 ကျော်ပြည်ဆုံးပြီး9000လောက်ဒဏ်ရာရတဲ့အထက်မှာအမျိုးသမီးနဲ့ကလေးက3ပုံပုံ2ပုံပါပါတယ်ရင်ကျေးတဲ့ဒီနေ့ကိကဘာမှာအခုလိုစစ်ပွဲမျိုးမရှိသင့်ပါဘူး
သမရဘိုင်ဒန်အနေနဲ့ကတော့စစ်ပွဲအတွက်အကူအညီပေးဖို့နဲ့ပတ်သက်ပြီးခက်ခဲတဲ့ဆုံးဖြတ်ချက်ချရခြင်းတစ်ဖက်မှာလည်းလာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရမှာ Israel Hamas စစ်ပွဲအရေးကလည်းမဲဆန္ဒရှင်တွေကြားအငင်းပွားစရာအကြောင်းအရာတွေဖြစ်လာနေတာပါသမရဟောင်းဒေါ်နယ်ထရမ့်လည်းလိန်ဖြိုပြီးကားတွေရိုက်တဲ့ Stormy Daniel ကိုနှုတ်ပိတ်ခငွေပေးတဲ့ကိစ္စနဲ့ပတ်သက်ပြီးနယူးယောက်တရားရုံးမှာဆက်လက်အမှုရင်ဆိုင်နေရင်တစ်ဖက်မှာလည်းဆက်လက်မဲဆွယ်စည်းရုံးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတ
တို့တို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ဆွေဒင်နိုင်ငံမာလ်မာမြို့မှာ Eurovision သချင်းပြိုင်ပွဲကျင်းပတဲ့အထိတ်မှတ်နဲ့လွန်ခဲ့တဲ့နှစ်ပေါင်း90တုန်းက Eurovision အနိုင်ရခဲ့တဲ့ EBA အဖွဲ့နဲ့ပတ်သက်တဲ့ပြကန်းတစ်ခုပြသထားပါတယ်။ကမ္ဘာကျော် EBA ဒိဂီတာအဖွဲ့နဲ့ပတ်သက်တဲ့အကြောင်းတွေကိုသူတို့သချင်းတန်တွေချာမှလေ့လာနိုင်ဖို့မဆုမြတ်မွန်ကကမ္ဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားမှာဖြစ်ပါတယ်ရှင
်။ဆွီဒင်နိုင်ငံလို့ပြောလိုက်ရင်EBA ဂီတာအဖွဲ့ရှိတဲ့နိုင်ငံလို့သိထားကြသူတွေမနည်းလှပါဘူး။ဥရောပမှာအကြီးအကျယ်ဆုံးသချင်းပြိုင်ပွဲကြီးဖြစ်တဲ့ Eurovision မှာ1994ခုနှစ်တုန်းက Waterloo သချင်းနဲ့ EBA အဖွဲ့အနိုင်ရခဲ့တာအခု2024ခုနှစ်ဆိုရင်အနှစ်90ပြည့်ပါပြီ။အဲ့ဒီချိန်တွေက EBA အဖွဲ့ရဲ့သချင်းတွေကဘာကျော်ခဲ့တာမြန်မာနိုင်ငံမှာတော့အဆိုတော်တချို့သူတို့သချင်းတွေကိုမြန်မာလို့ပြန်ဆိုခဲ့ကြတာရှိပါတယ်။တောင်မြေဘုဖနက်တွေနဲ့ကြောက်စီထားတဲ့ဝစ်ဆုံတွေဝစ်ဆင်ကြလေရှိတဲ့အမျိုးသမီး2ယောက်အမျိုးသား2ယောက်ပါတဲ့ EBA အဖွဲ့တချင်းမဆိုကြတော့တာအနှစ်40ကျော်ပြီဖြစ်ပေမဲ့သူတို့တည်ဆူခဲ့တဲ့တချင်းတွေကအခုထိခက်စားနေဆဲဖြစ်ပါတယ်။ကမ္ဘာနိုင်ငံဆုံးမှာ EBA ပြည်သက်တွေရှိနေကြတာမို့ဆွီဒင်နိုင်ငံက EBA နဲ့ပတ်သက်တဲ့ပြတိုက်တွေပြပွဲတွေကကမ္ဘာလှည့်ဧည့်သည်တွေကိုဆွဲဆောင်ထားနိုင်တဲ့နေရာတွေဖြစ်နေပါတယ်။Eurovision သချင်းပြိုင်ပွဲမှာ EBA အဖွဲ့အနိုင်ရခဲ့တာအနှစ်90ပြည့်တဲ့အခုနှစ်မှာဆွီဒင်နိုင်ငံတောင်ပိုင်းကမာလ်မာမြို့မှာ Eurovision ပြိုင်ပွဲကျင်းပပါတယ်။ဒီအထိတ်မှတ်နဲ့ EBA World EBA ကဘာဆိုတဲ့ယာယီပြပွဲကိုသတင်းနှစ်ပတ်ကြာပြုလုပ်ခဲ့ပါတယ်
။ We gather all the entities that works with ABBA at the moment and it's Polar Music it's ABBA
World ABBA နဲ့ပတ်သက်သမျှအားလုံးကိုဒီမှာစူးစီးပြသထားပါတယ်။ Polar Music ABBA Voyage Mama Mia the party Mama Mia စတဲ့အဘအဖွဲ့ရဲ့ဖြောပြေးတက်ဆက်မှုတွေနဲ့ပတ်သက်သမျှတွေမဟုတ်ဘဲအဘပြားလိုက်ကပါပစ္စည်းတွေအားလုံးကိုစုစည်းပြီးအဘကဘာကိုဖန်တီးထားတာဖြစ်ပါတယ်
။လွန်ခဲ့တဲ့အနှစ်90တွေကစလို့ဒီကနေ့အထိအဘအဖွဲ့တဲ့ပတ်သက်သမျှအမှတ်တရဖြစ်စရာတွေကိုပြသထားတာဖြစ်ပါတယ်။ Eurovision သချင်းပြိုင်ပွဲကနိုင်ငံတွေကိုစားပြုဝေဖန်ကြတာမို့ဆွီဒင်နိုင်ငံကိုစားအဘအဖွဲ့အနိုင်ရခဲ့တာကဆွီဒင်အတွက်သိတ်ကိုဂိုယူစရာဖြစ်ခဲ့တယ်လို့ဂီတဝါဒနာရှင်တွေအတွက်လည်းအားတက်စရာဖြစ်ခဲ့ပါတယ်။အဲဒါကြောင့်လဲဆယ်စုနှစ်နဲ့ချီကြားနေပေမဲ့အခုအချိန်အထိအထက်အမှတ်တွေလုပ်နေကြတာဖြစ်ပါတယ်
။ It started with Waterloo and then there's so many of them with the Eurovision contestants
ဝါဒလူတချင်းကနေစခဲ့တာပါအဲ့ဒီကစပြီးအဘကိုအားကြသဘောကျတဲ့ Eurovision ဂီတပြိုင်ပွဲဝင်ကြတဲ့သူတွေအများကြီးရှိပါတယ်။ဒါကြောင့်လေသူတို့အဖွဲ့ကိုမပြတ်အားပေးတဲ့သူတွေတောက်လျှောက်ရှိနေတဲ့အပြင်ပိုးပို့ပြီးတော့ကြော်ကြားနေတာပါ။စိတ်ကြည်နူးစရာသချင်းတွေနဲ့အားလုံးကိုစူးစီးပေးထားတာလို့ကျွန်မထင်ပါတယ်။သူတို့ပရိသတ်တွေကလည်းနဲတာမဟုတ်တော့အနည်း90ပြည့်အထိမ့်မဲ့အတွက်မောင်မောင်ကိုလာကြပါလိမ့်မယ်။ဒါကြောင့်လေကျွန်မတို့ကဒီမှာပြပွဲလုပ်တာဖြစ်ပါတယ်။
ဆွီဒင်နိုင်ငံရဲ့ဂီတလောကကိုအကြီးအကျယ်ပြောင်းလဲစေခဲ့တယ်လို့ကမ္ဘာအနှံ့အားပေးကြတဲ့ပရိသတ်တွေရှိတဲ့ EBA အဖွဲ့1982ခုနှစ်ထဲကလမ်းခွဲခဲ့ကြပါတယ်။လမ်းခွဲပြီး10နှစ်အကြာ1992ခုနှစ်မှာသူတို့ရဲ့အကောင်းဆုံးတေးအယ်ဘမ်အဖြစ် EBA Gold ကိုထုတ်ခဲ့တော့ EBA အဖွဲ့ရဲ့အယောင်ရဆုံးတေးအယ်ဘမ်ဖြစ်ခဲ့ရုံမကကမ္ဘာအယောင်ရဆုံးအယ်ဘမ်ဖြစ်ခဲ့ပါတယ်။အဲ့ဒီ EBA Gold သချင်းခွေကိုအခြေခံပြီးတော့2008ခုနှစ်မှာစတင်ရုံတင်ပြသခဲ့တဲ့မာမာမီယာရုပ်ရှင်ဆိုရင်တချင်းအခြေခံရုပ်ရှင်အမျိုးအစားတွေထဲမှာအကျော်ကြားဆုံးရုပ်ရှင်တကားအဖြစ်ဒီကနေ့အထိမှတ်တမ်းဝင်နေဆဲဖြစ်ပါတယ်။အဖွဲ့ဝင်၄ယောက်ပါတဲ့ EBA အဖွဲ့လမ်းခွဲခဲ့ကြပြီးကလေးက၄ယောက်ဆုံးပြီးတချင်းမဆိုကြတော့ပါဘူး။ဒါပေမဲ့အဖွဲ့ဝင်၄ယောက်လုံးစိတ်ကြိုက်တချင်းတွေရွေးပြီးတော့သူတို့ဖြစ်စေချင်တဲ့ပုံစံအတိုင်း Digital နည်းပညာနဲ့စီစဉ်ဖန်တီးထားတဲ့EBA Voyage ဂီတဖျော်ဖြေပွဲကိုဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာ2022ခုနှစ်ထဲကတင်ဆက်နေပါတယ်။အခုလိုမျိုးပရိသတ်ရဲ့အားပေးမှုအခိုင်အမာရတဲ့ EBA အဖွဲ့ဂီတဘိုင်းမှာတည်းမဟုတ်ဘဲ Fashion ဝတ်စားစရမှုဘိုင်းမှာပါခက်ရှိပြေးခဲ့တာကိုမောင်မာမြို့မှာပြသခဲ့တဲ့ EBA World ပြပွဲမှာအနီးကပ်တွေ့မြင်နိုင်ပါတယ်။
You can see actually Benny's boots that he wore on stage when they won with Waterloo.
Waterloo တချင်းနဲ့ပြိုင်ပွဲနိုင်ခဲ့ကြတော့က Benny ဝစ်ခဲ့တဲ့ပုဖနက်ကိုတွေ့ရမယ်။နောက် Ava Voyage ပွဲမှာဝစ်ခဲ့ကြတဲ့ Dolce & Gabbana ဝစ်စုံတွေကိုလည်းမြင်ရပါလိမ့်မယ်။ Mamma Mia ရှုပွဲတော့ကဝစ်စုံတချို့လည်းပြထားပါတယ်။သူတို့ရဲ့ဖျော်ဖြေပွဲတွေမှာဝစ်စားခဲ့ကြတာတွေဟိုနေနဲ့ဒီနေနဲ့အားလုံးစုစည်းပြသထားပါတယ်။
အဘသချင်းတန်တွေကြားမှာသူတို့နဲ့ပတ်သက်တဲ့အငွေအသက်တွေကိုခန်းစားနိုင်တဲ့ပြပွဲစီကိုနိုင်ငံဆောင်ကပြည်သက်တွေလာပြီးအားပေးခဲ့ကြပါတယ်
။ I'm huge.
Roxanne.
Probably same as what.
ကျမဝစ်ထားတဲ့အင်ကြီးကိုပဲကြည်ပါ။အမကန်အားပေးတဲ့ပြည်သက်တယောက်ပါ။ကျမအသက်၁၀နှစ်တုန်းကပထမဦးဆုံးဝယ်ခဲ့တဲ့သချင်းကွေရအဘရဲ့ arrival ဆိုတဲ့သချင်းကွေပါ
Yes.
အက်ဒလီမြို့မှာသူကလေးဘဝတွေက Apple Stage ကိုပထမဆုံးကြည့်ဘူးတဲ့ Graham ကလည်းအမကန်ပြိသက်တယောက်ပါ
I think for Australia they were really big in Australia and we
Australia မှာ Apple ကတိတ်ကိုကြော်ကြခဲ့တာပါကျွန်တော်တို့ငငယ်တုန်းကဆိုသူတို့အဖွဲ့ကိုအားလုံးတိတ်သဘောကျပါတယ် Apple တချင်းတွေကြားတိုင်းငယ်ဘဝပြောင်းရောက်သွားတယ်လို့ခန်းစားအမှတ်ရစီပါတယ်
သူတို့လို Apple အမကန်ပြိသက်တွေကြောင့် Apple နဲ့ပတ်သက်တဲ့ဗားပွဲလှုပ်လှုပ်နိုင်ငံဆောင်ကလာပြီးတော့အားပေးကြတယ်လို့ Sweden နိုင်ငံက Poland Music Guitar ထုတ်လို့ရေးထွေးတဲ့မန်နေဂျာကပြောပြပါတယ
် Wherever we do something with Apple it turns you know people from all over the world turns up from Australia they've
mixed Apple နဲ့ပတ်သက်လို့တခုခုလှုပ်ဖြစ်တိုင်းတစ်ကမ္ဘာလုံးကပြိသက်တွေရောက်လာကြပါတယ် Australia Mexico Brazil Germany နိုင်ငံဆောင်ကကိုလာကြတာပါအင်္ဂလိပ်တွေလည်းလာကြပါတယ်ဒီကဘာလုံးကအမကန်ပြည်သက်တွေကိုအဘကချိတ်ဆက်ပေးနိုင်တာတိတ်ကိုထူးကြပါတယ
်ဆွီဒင်နိုင်ငံတောင်ပိုင်းကမောင်မာမြို့မှာနိုင်ငံဆောင်ကဝင်ပြိုင်ကြတဲ့ Eurovision သချင်းပြိုင်ပွဲကျင်းပတဲ့အထိုင်အမှတ်နဲ့ Ever World Ever ကဘာပြပွဲကို April 29ရက်နေ့ကနေမေလ12ရက်နေ့အထိသတင်းနှစ်ပတ်ကြာပြသခဲ့ပါတယ်လွန်ခဲ့တဲ့အနှစ်90တုန်းက Waterloo သချင်းနဲ့အနိုင်ရပြီးချိန်ကလေးကဒီကနေ့အထိအားပေးသူတွေရှိနေတဲ့ Ever အဖွဲ့ရဲ့သချင်းတွေဖျော်ဖြေပွဲတွေကိုEver World ပြပွဲကနေသူတို့ရဲ့ပြိသက်တွေပြန်ပြီးတော့အမှတ်ရစရာဖြစ်စေခဲ့ပါတယ်ရှင်။ကျွန်မဆူမြမမ
။အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်ရှင်။ဂါဇာတောင်ပိုင်းရာဖာတဝိုက်မှာအစ္စရေးစစ်တပ်ရဲ့စစ်ရေးလှုပ်ရှားမှုတွေတိုးမြင့်လာတာကိုသူ့အနေနဲ့ထိတ်လန့်တုန်လှုပ်မိကြောင်းကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအင်ကာနီမှာပြောပါတယ်။အဲ့ဒီဒေသမှာပါလက်စတိုင်း၄သိန်းခွဲနီးပါးဟာပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းအတိအကျရွှေ့ပြောင်းခန့်ခဲ့ရတယ်လို့လည်းပြောပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ရှင်းနေဖြစ်ခဲ့သူမိုက်ကယ်ကိုဟင်ကသမ္မတထရန့်ကိုဆွဲဆိုထားတဲ့လိမ်ဖြောပြေးရေးမယ်ကိုနှုတ်ပိတ်မွေပေးတဲ့အမှုမှာတက်တဲ့အဖြစ်အင်ကာနီကတရားရုံးမှာထပ်မံအစ်စ်ခံပါတယ်။2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်ရပ်ပိုင်းအတွင်းမှာပဲလင်းပြောပြည်ရေးမယ် Stormin Daniel ကိုနှုတ်ပိတ်ငွေဒေါ်လာ3,300လျှို့ဝှက်ပေးဖို့သမ္မတထရန့်ကခိုင်းခဲ့တယ်လို့သူကသက်သေထွက်ဆိုသွားတာဖြစ်ပါတယ်။ပြည်ရင်းထုတ်လုပ်မှုတွေကိုအားဖြည့်တဲ့အနေနဲ့တရုတ်လျှက်စစ်ကားတွေကိုအခွန်နှုံထားတိတိတတ်တတ်တိုးမြင့်လိုက်ပြီးကွန်ပျူတာချစ်ပြားတွေ Solar Cell တွေနဲ့ Lithium ဘက်ထရီတွေကိုအခွန်တင်းချက်မှုအစ်စ်တွေချမှတ်မယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကအင်ကာနီမှာကြေညာပါတယ်။ရခိုင်မြောက်ပိုင်းရိုဟင်ဂျာအခြေတဲ့အခြေအနေ9နှစ်ရောက်လာတဲ့အချိန်ဒုက္ခတွေတဲ့အတွက်လိုအပ်ချက်ရန်ပုံငွေကတိတိတတ်တာချဆင်းလာတယ်လို့အမေရိကန်အပါအဝင်၅နိုင်ငံပူးရဲကြေညာချက်မှာဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအပြည့်နှားစင်တဲ့အတွက်လဲ 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါရှင
This program has come to you from the Voice of America, Washington.